Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ22ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 48တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ခြင်းနဲ့တပြေးညီနားဆင်နိုင်ပါရှင်။ကျွန်မခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါပဲရှင
်။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ခင်းသတင်းတွေကိုကိုရဲမင်းထုံးနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ဒါမှမဟုတ်ဆံပါလှူတော်နှစ်ယောက်ပေါင်းကွန်ကရစ်မှာ၈နှစ်ဖေဖော်ဝါရီလ၄ရက်နေ့နိုင်ငံတော်အခြေပြမိန့်ခွန်းပြောမှာဖြစ်ပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ရင်မြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံတစ်ခုအဖြစ်အမေရိကန်ကဆက်ပြီးသတ်မှတ်ပါတယ်။မြန်မာစီးပွားရေးဖွံ့ဖြိုးမှုတည်ငြိမ်လာပြီဖြစ်ပေမဲ့သတိထားရမယ့်အခြေအနေတွေရှိနေတော့မယ်လို့ IMF ကပြောပါတယ်။ဒီသတင်းတွေနဲ့ဒုတိယစီးဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါတော့ခင်ဗျာ
။ခုမနက်ဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကုလသမဂ္ဂအစည်းအဝေးခန်းစားနဲ့ပတ်သက်လို့ပြည်ပရောက်မြန်မာနယ်ပွားတွေရဲ့တုံ့တက်ချက်တွေအခုလိုနားဆင်နိုင်ပါတယ်။
နံပါတ်1အချက်ကအသက်12နှစ်ပြည့်ပြီးတဲ့ကလေးတွေမှတ်ပုံတင်လျှောက်ထားတဲ့နေရာမှာလူမျိုးရေးတို့တွင်းတော်ဆိုတာလေးနဲ့ခွဲခြားဆက်ဆံပြီးတော့နိုင်ငံသားမှတ်ပုံတင်လျှောက်ထားတဲ့နေရာမှာလည်းအခက်အခဲများစွာနဲ့
ကနေဒါမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်ဦးညွန့်လှရဲ့သုံးသပ်ချက်နဲ့အတူနားဆင်နိုင်ပါတယ်။အဲဒီနောက်ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေဟာအလုပ်သမားအေဂျင်စီတွေရဲ့မမှန်မကန်လုပ်ရတွေကြောင့်ဘယ်လိုဒုက္ခတွေ့နေရသလဲဆိုတာနဲ့အတူအမေရိကန်အစိုးရနဲ့ဤပညာကုမ္ပဏီတွေကြားက2019ခုနှစ်အတွင်းဆက်ဆံရေးအခြေအနေတွေကြောင့်နှစ်ချုပ်ကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိုက်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ကပြောပြပေးပါမယ်ရှင်။
2020ခုနှစ်ဖေဖော်ဝါရီလ၄ရက်နေ့ကွန်ဂရက်လွှတ်တော်မှာနိုင်ငံတော်အခြေပြမိန့်ခွန်းပြောဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလူးစီကဖိတ်ကြားတာကိုသမ္မတဒေါ်နယ်ထရမ့်ကလက်ခံထားတယ်လို့သမ္မတအင်ဂျီတော်ကတောက်ကြနေမှာပြောပါတယ်။လွှတ်တော်နှစ်ရပ်ပေါင်းကွန်ဂရက်တွင်2020ခုနှစ်ဖေဖော်ဝါရီလ၄ရက်အင်္ဂါနေ့၌သမ္မတအနေဖြင့်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြရန်မိမိတို့ရဲ့အခြေခံဥပဒေကိုလေးစားသမှုပြုသည့်သဘောထားဖြင့်ဖိတ်ကြားပါသည်လို့မစ္စဘလူးစီကသမ္မတစီပို့တဲ့စာထဲမှာရေးထားပါတယ်။အော်လူတော်ဥထာရဲ့ဖိတ်ကြားချက်ကိုသမ္မတထရမ့်ကလက်ခံထားပြီးလို့အင်ဂျီတော်ပြောခွင့်ရဟိုဂန်ကစ်လီကပြောပါရယ်သမ္မတထရမ့်ကိုတရားစွဲဆိုမဲ့ဆွဲချက်တစ်ခုကိုပြီးခဲ့တဲ့ဗိုလ်ထူးနေကမဲခွဲအတည်ပြုခဲ့တဲ့အော်လူတော်စီဝေးခံမှမှာပဲသမ္မတထရမ့်မင်းခွန်းပြောရမှာပါသမ္မတထရမ့်မင်းခွန်းပြောမဲ့အချိန်ဟာအထက်လူတော်မှာသူ့ကိုတရားစစ်ဆေးနေတဲ့အချိန်ဖြစ်နိုင်ပါတယ်2019ခုနှစ်နိုင်ငံတော်ခြေပြမင်းခွန်းပြောတဲ့အချိန်လုံးကမစ္စဘလူးစီဟာလိုလာတဲ့ပို့ပြီးတော့ဟန်လုတ်လက်ခုပ်တီးပြီးသမ္မတကိုလှောင်ခဲ့ပုံရပါတယ်အမတ်တွေအားလုံးလက်ခုပ်ပြီးကြတဲ့အချိန် Mrs. Pelosi ကသမ္မတဘက်ကိုသူ့လက်တွေဆန်တန်းပြီးနှုတ်ခမ်းကိုတင်းတင်းဆိတ်သမ္မတကိုတက်တက်ကြည့်ပြီးတော့လက်ခုပ်တီးခဲ့တာပါအဲ့ဒီအချိန်ကလေးကစားလို့သူတို့နှစ်ယောက်ကြားဆက်ဆံရေးစပြီးအဆင်မပြေဖြစ်လာတာ
ပါမြောက်ကိုရီးယားနဲ့နျူကလ িয়ার ရေးဖြစ်ရှင်ရမှာလိုအပ်ရင်တိုက်ခိုက်ဖို့အစဉ်သင့်ရှိနေတယ်လို့ American ထိပ်တန်းတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့ဒီလိုတိုက်ခိုက်ရမယ့်အခြေအနေကိုရှောင်ရှားနိုင်မယ်လို့လည်းမျှော်လင့်ကြောင်းဆက်လက်ပြောကြပါတယ်မြောက်ကိုရီးယားတို့ကသူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုဆွတ်လွတ်ဖို့အရေးအမေရိကန်တို့ဘက်ကလိုက်လျောမှုတွေပေးလာဖို့အတွက်ဒီနှစ်ကုန်ကနောက်ဆုံးထားအချိန်ကတက်ပြီးရာသီသံပေးထားသလိုအမေရိကန်တို့စီကနေလိုက်လျောမှုတွေမရဘူးဆိုရင်ခရစ်မတ်လက်ဆောင်ပေးမယ်လို့လည်းတတိပေးထားပါတယ်မြောက်ကိုရီးယားရဲ့ကျိုးရဲ့ချင်းချောက်ချက်ကိုတုံ့ပြန်တဲ့အနေနဲ့အမေရိကကာကွယ်ဝင်ကြီးမတ်အက်စပါကကျွန်တော်တို့အနေနဲ့တိုက်ပွဲဝင်ပြီးအနိုင်ရယူဖို့အစဉ်သင့်ရှိနေတယ်ဆိုပြီးတောက်ကြနေကလုတ်တဲ့2019ခုနှစ်ကောင်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါကိုရီးယားကျွမ်းဆက်နျူကလ িয়ার ကင်းရှိရေးအတွက်နိုင်ငံရေးရဖြည့်ရှင်းမှုနည်းကမ်းကသာအကောင်းဆုံးဖြစ်တယ်လို့တော့ဝန်ကြီးအက်စပါကပြောပါတယ်တခြားထိပ်တန်းကောင်းဆောင်တစ်ခုဖြစ်သူအမေရိကတပ်ဖွဲ့သူတွဲစစ်ဦးစီးချုပ်ဖြစ်သူဗိုလ်ချုပ်ကြီးမတ်မိုင်လီကလည်းကိုရီးယားကျွန်းဆွေဟာအမေရိကန်တပ်ဖွဲ့တွေကိုအစစ်မြစ်တက်လှမ်းထားတဲ့နေရာတစ်ခုဖြစ်တယ်လို့အမေရိကန်တကိုရီးယားနဲ့ဂျပန်နိုင်ငံမှာဖိတ်တွေ့ကြစီးလုံးမှုကလည်းကြောက်စိုက်လို့မကြောတယ်လို့ဆိုပါရခင်ဗျာ
ထိုင်ဝမ်ဟောင်ကောင်စင်ကြန်းနဲ့တိဘက်ဒေသတွေနဲ့ပတ်သက်ပြီးအမေရိကန်ဘက်ကပြောဆိုလို့ဆောင်ချက်တွေဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတယ်လို့ပြည်ထောင်စုရှီကျင်းပင်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတောက်ကြနေကပြောတဲ့အကြောင်းပြည်ထောင်နိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်အမေရိကန်ရဲ့ပြုမှုတွေဟာတရုတ်ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်တာဖြစ်တယ်လို့တရုတ်အကျိုးစီးပွားနစ်နာစီပြီးတော့အပြန်အလှန်ယုံကြည်မှုနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်စေတယ်လို့သမ္မတရှီကသမ္မတထရမ့်ကိုတယ်လီဖုန်းဆက်ပြောဆိုတဲ့ကြောင်းတရုတ်နိုင်ငံမှာတရင်ဆင်ဝါတရင်ဌာနကပြောပါတယ်ခေါင်းဆောင်နှစ်ယောက်ကြားပြောဆိုတာတွေကနေရထားတဲ့အရေးကြီးတဲ့နှစ်ဖက်သဘောတူညီချက်တွေကိုအမေရိကန်အစိုးရအနေနဲ့အလေးနဲ့အကောင့်ထည့်ဖို့မင်းတရုတ်ရဲ့စိုးရိမ်ချက်တွေကိုအထူးအလေးထားဂရုစိုက်မယ်နိုင်ငံဆက်ဆံရေးနဲ့အရေးကြီးတဲ့ကိစ္စရပ်တွေအနောက်အဆင့်မဖြစ်အောင်တားဆီးမယ်လို့တရုတ်နိုင်ငံကမျှော်လင့်နေကြောင်းသမ္မတရှီကသမ္မတထရမ့်ကိုပြောတယ်လို့စင်ဝါသတင်းဌာနကဖော်ပြပါရယ်
American Akata set up with the Pergo to Dal Mone, American Asuya Wen Andre, Claimi Puajin, Santa Paja, Quinny Wen Pivo, Ubidi Pawane, Ubidi Mujandiago, Lama Y to Romel, American the Madonna Trump got Tongjani Mapiore, American Dollar, Konya, Tongs, Shibillian Yatare, Kagoim Huara Sayati Ubidi Django, Democratic Tincho Tare, American Old Dog, Pira Bagati, Pew Pigan and out, Deeper Inganima, Republican, the Amyazi Tincho Tare, American Tetral Dog, Salapi, Pew Pigan Awa, the Ubidi Mujaha, Claimi Puajin, American Asuya. Wenandre, Mibarigo, Senabaja could be a democratic as a bujene, American Tapuari, set up Amya in Azu Chilame, Agata sit up Puzi, Tamara Tramia as a bujene Kuja, appear you look tired at those eight power mare. The American Agata Tapua, Nippon Chelsea Jordan, American sit up to a dip Puzi like the Nasumbo sit up Puet Kupilama Pietalo. She turned the tangent, she American Asuya when Andrew Hale, Senabaja claim you watch a Kunkanza Wingo, American Tamima, Pramazunji Yashima Chibarak.
UAE American Demonapet Yamavada season ago, Manetanagani Kononaiti, Lidovida Donzani Kilohats Kotonga, Lidomida Lise Kilohats Kole Shitonia, Lidomida Lise Kilohats Chouting Adonane, Dudiana Iwama, Lila Mita Tiakuze, Kilohats Tinga Kungarogani, Tolman Binivari.
UAE and even a veteran who dies a little Ganivari. American did on Zuga missing to Gende, Badai Lulakun Sanya Singarema, Mimanangu soon Yaranangan Sin is set at Havari. Ranguya Guzashikuni, Nangarga, Badai Lulakun Ubrija, Mimanangan Bawin and Chuma, Badai Lulakungu, Senator Chupauni, Sabi Chupau Darigule, Labai Ginilu, Singazama, Popia Havari. Nangaga, Lukun Chupau Duribo, Yu Bamushi, Global Magnitsky Ubrine, Dilarema, Luboku, Tosa Shiyone, Nanga Kunangu, Agri Laisamu, Lukun Chupau Murine, Yu Geragule. American Nanjaitanaga took Janet Singer Zarema Popia Tavari. Ruina Muslim Yadin, Padayan, Lumio Yaja, Lunezu Rebo, so you are a loop when you chop on Murijo, the Masita Gonson, Liago, Yeju Gerago, Uma Pitavari. Penyamamaso, Luraha, Go Yungi Gogore Dai, Lulla Nitangu, Elu, American Dirazuga, Yungi Jone, Popia Tavari. A Tigger Queen Yuri would chop on you and Angandri, Puerzi Rigu, Thrullo Yadu, Dawon Kan of American Savi Lodo Melule, Dizamala Sashi and Nizan Topian Jama, Popia Tavari. ဝါလုံးဆိုင်ရာလူခွင့်ရေးချိုးဖောက်မှုဥပဒေအရဒီဇင်ဘာလ10ရက်နိုင်ငံတကာလူခွင့်ရေးနေ့ကမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်းဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းအမှတ်
29ရင်းရှိနေပေမဲ့ရခိုင်ပြည်နယ်ရေးပါဝင်ပြည်တွင်းပြည်ပစိန်ခေါ်မှုတွေရှိနေတဲ့ဖြစ်ကြောင်းပြည်ပစံရံငွေကြေးရမွေအဖွဲ့ IMF ကပြောလိုက်ပါတယ်။တိုင်းပြည်လူ့ရေနဲ့မဟာဗျူဟာကျတဲ့ရေမြင့်အနေထားအရရေရှည်စီးပွားရေးအလားအလာတွေအားကောင်းနေတဲ့ဖြစ်ပေမဲ့မျှော်လင့်ထားတဲ့တိုးတက်မှုတွေအားလည်းအားနေနိုင်တယ်လို့လည်း IMF ကိုယ်စားလှယ်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်အဆုံးသတ်ဖြစ်ဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။ကမ္ဘာတဝန်းမှာစီးပွားရေးပြဿနာတွေရှိနေပေမဲ့မြန်မာနိုင်ငံရဲ့ပြည်ပပို့ကုန်လုပ်ငန်းမှာတိုးတက်မှုတွေရှိခဲ့ပြီး ဒီဘက်ဖွံ့ဖြိုးမှုတဲ့စိန်ခေါ်မှုတစ်ခုဖြစ်တဲ့ဘန္ဒာယီလုံငွေကာဟာကျက်ကလည်းအရင်တစ်နှစ်က300ရာခိုင်နှုန်းသာရှိရာကနေ300တသမ5ရာခိုင်နှုန်းထိတိုးလာတယ်လို့လည်းဖော်ပြထားပါတယ်။ဘန္ဒာယီအတုံးစီလုံလောက်မှုမရှိခဲ့ရင်ပြည်တွင်းမှာစီးပွားရေးအားနည်နိုင်တယ်လို့ဗန်စနစ်ပြန်လည်တည်ဆောက်ဖို့နဲ့အရင်ဒီမတ်တီမှုတွေကြန့်ကြာနေမယ်ဆိုရင်လည်းဘန္ဒာယီကဏ္ဍမှာအနေရရှိနေနိ
ည်းမြန်မာနိုင်ငံစီးပွားရေးအပေါ်ရိုက်ခတ်လာနေကြောင်း IMF ကသတိပေးထားပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာမကြာသေးခင်ကပြဋ္ဌာန်းလိုက်တဲ့နိုင်ငံသားပြည်မှုဆိုင်ရာဥပဒေအပေါ်ကန့်ကွက်ဆန္ဒပြပွဲတွေကိုရဲတပ်ဘက်ကပြစ်ခတ်နေနေတာကြောင့်သေဆုံးသူ14ယောက်ရှိသွားပြီဖြစ်ပြီးဖမ်းဆီးခံရသူက4000ကျော်ပါပြီ။ပိုကြီးထွားလာနေတဲ့ဆန္ဒပြပွဲတွေရပ်သွားအောင်ကြိုးစားတဲ့အနေနဲ့နယူးဒေလီမြို့တော်တချို့နေရာတွေနဲ့တခြားမြို့ကြီးတွေမှာလူထုစုဝေးပွဲတွေမလုပ်ရဘူးလို့ရဲတပ်ဘက်ကပိတ်ပင်ထားတာ။တောက်ကြံလေးက3ရက်မြောက်သွားပြီဖြစ်လို့အင်တာနက်ဆက်သွယ်ရေးတွေကိုလည်းထပ်တောက်ထားပါတယ်။တောက်ကြံလေးဝပြုစုတော်မှုတွေပြီးတဲ့နောက်အိန္ဒိယနိုင်ငံမှာအကြီးဆုံးပလီတစ်ခုဖြစ်တဲ့ နယူးဒီလီမြို့တော်ကဂျာမားမာစစ်ဘလီတွင်းနဲ့အပြင်ကလေကတဲ့တွေမှာလူထောင်ပေါင်းများစွာရပ်ပြီးဆန္ဒပြပါတယ်။ဆန္ဒပြသူတွေဟာအိန္ဒိယအလံတွေကိုဝေယံပြီးအစိုးရဆန့်ကျင်ရေးနိုင်ငံသားဖြစ်မှုဥပဒေကိုဆန့်ကျင်ရေးကြွေးကြော်သံတွေအော်ဟစ်ကြပါတယ်။ဒီဥပဒေဟာမွတ်စလင်တွေကိုဘေးဖယ်ထုတ်ပြီးအိန္ဒိယနိုင်ငံရဲ့ဘာသာရေးနဲ့ကျင်းလွတ်တဲ့အခြေခံဥပဒေကိုချိန်ချောက်နေပြီးတော့ဟိန္ဒူနိုင်ငံတစ်ခုဖြစ်လာအောင်လုပ်နေတယ်လို့ဝေဖန်သူတွေကပြောပါတယ်။တောက်ကြနေကပဲနယူးဒီလီမြို့တော်ကဂျာမီယာမီလီယာအစ္စလာမီယာတက္ကသိုလ်ပြင်ပမှာလူ1000လောက်စုဝေးဆန္ဒပြပါတယ
်။ဥရောပသမဂ္ဂအဖွဲ့ကလည်းဗြိတိန်နိုင်ငံနှုတ်ထွက်ရေး Basic Science ဥပဒေမူကြမ်းတရက်ကိုတရားဒုတိယအဆင့်ဆွေးနွေးချက်ကိုဗြိတိရှ်ပါလီမန်အမတ်အများစုကတောက်ကြနေကထောက်ခံအတည်ပြုလိုက်တာကြောင့် January 31ရက်နေ့မှာအပြစ်သတ်နှုတ်ထွက်နိုင်ဖို့ကြိုးပမ်းနေတဲ့ဗြိတိန်ဝန်ကြီးချုပ် Boris Johnson အတွက် Basic ပထမခြေလှမ်းအောင်မြင်မှုရရှိသွားခဲ့ပြီဖြစ်ပါတယ်။ဗြိတိန်ဥပဒေပြည်အမတ်တွေကဒီဥပဒေကျမ်းဆိုင်ရာဒုတိယဆွေးနွေးချက်ကို358မဲ234မဲနဲ့အတူတူပြုခဲ့တာကြောင့်နှစ်ပေါင်း40အတွင်းဗြိတိန်နိုင်ငံအတွက်အကြီးကျယ်ဆုံးမူဝါဒအပြောင်းလဲကိုချော့ချော့မွေ့မွေ့အကောင့်ထည့်ဖော်နိုင်ရေးလမ်းပွင့်သွားခဲ့ပြီဖြစ်ပါတယ်။2016ခုနှစ်ကပြည်လုံးကျွတ်မဲဆန္ဒခံယူပွဲနဲ့ဗြိတိန်နိုင်ငံသားတွေဥရောပသမဂ္ဂကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ကြပြီး3နှစ်ကျော်ကြာမရေရာမတည်ကြမှုတွေဖြစ်နေခဲ့ပြီးနောက်အခုတော့ဇန်နဝါရီလမှနှုတ်ထွက်ဖို့တည်ကြသွားပြီဖြစ်ပါတယ်။အခုအချိန်ဟာအရင်ကပြောခဲ့ကြတဲ့ထွက်မလားနေမလားဆိုတဲ့စကားတွေကိုအပထားပြီးရှေ့ကိုဆက်လျှောက်ရမယ့်အချိန်ဖြစ်သလိုပြန်လည်ရှင်သန်လာမယ့်နိုင်ငံတည်းဖြစ်တဲ့ဒစည်းတလုံးနဲ့သော United Kingdom အတွက်အတူအလုပ်လုပ်ရမယ့်အချိန်ဖြစ်တယ်လို့လည်းဝန်ကြီးချုပ် Johnson ကဒီဥပဒေမူကြမ်းကိုမဲမခွဲမီပါလီမန်မှာပြောကြားခဲ့ပါတယ်။ဒီဥပဒေနောက်ဆုံးအဆင့်ကို January 9ရက်နောက်ဆုံးထားပြီးဘရစ်ရှ်အောက်လွတ်တော်ကအတည်ပြုရမှာဖြစ်ပါတယ်။အဲ့ဒီနောက်ရက်တစ်ပတ်3ပတ်အကြာမှာဘရစ်ရှ်အထက်လွတ်တော်ကအတည်ပြုရမှာဖြစ်ပါတယ်ခင်ဗျာ။
ဟောင်ကောင်ဒီမိုကရေစီလူရှားသူတွေအတွက်ရမုံငွေရှာတဲ့ Bright အဖွဲ့တစ်ဖွဲ့ရဲ့ရမုံငွေဒေါ်လာ6သန်းလောက်ကိုဟောင်ကောင်ရုပ်တဖွဲ့ကထိန်းချုပ်လိုက်တယ်လို့အဲ့ဒီအဖွဲ့ကအဖွဲ့ဝင်၄ဦးကိုလည်းဖမ်းလိုက်ပါတယ်။ဒါဟာဆန္ဒပြလှုပ်ရှားမှုကိုဖြိုခွဲဖို့နဲ့ဂုဏ်သိက္ခာကျဆင်းစေဖို့လုပ်တာလို့ဥပန်သူတွေကပြောပါတယ်။ဆန္ဒပြသူတွေအတွက်ဥပဒေရေးနဲ့ကျန်းမာရေးဆိုင်ရာကုန်ကြမ်းစည်းတွေရှာဖွေတဲ့ Spark Alliance HK အဖွဲ့ဟာငွေမဲခေါ်ဝါချတဲ့အဖွဲ့လို့ဟောင်ကောင်ရဲကကြားသာပေးနေမှာဆွဆဲပါတယ်။ရတဖွဲ့လို့ရကူ Spark Alliance အဖွဲ့ကပြစ်တင်ရှုတ်ချပြီးအနာမဏိဟာသူတို့ဘက်ကဂုံတိခါချဖို့အတွက်လှုပ်ကြံဆွဆွဲတာဖြစ်တယ်လို့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်ခင်ဗျာ
ဒီဇင်ဘာလ27ရက်စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်အခုနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့အရင်ဆုံးကုလသမဂ္ဂကထုတ်တဲ့မြန်မာပြည်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာအပေါ်မှာရှုမြင်သုံးသပ်ချက်တချို့ကိုနားဆင်ကြရမှာပါမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဟာစိုးရိမ်စရာအခြေအနေမှာရှိနေတယ်ဆိုတာမှန်တဲ့အကြောင်းပြပရောက်နိုင်ငံသားမြန်မာနိုင်ငံသားတချို့ကသုံးသပ်ပါတယ်။ဒါပေမဲ့ဒါဟာအစိုးရရဲ့မူဝါဒနဲ့မသက်ဆိုင်ဘူးလို့ရှုမြင်သူတွေလည်းရှိကြပါတယ်။အမေရိကန်ကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထွက်ပေါ်လာပြီးအခုလိုပြောလိုက်ကြတာဖြစ်ပါတယ်။ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်။အမေရိကန်အစိုးရကဒီဇင်ဘာလ20ရက်နေ့ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံများစီးရင်မှဆက်လက်ထည့်သွင်းထားပါတယ်။1998ခုနှစ်ကချမှတ်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံအပါအဝင်နိုင်ငံတချို့မှဘာသာရေးလွတ်လပ်ခွင့်စနစ်တကျချိုးဖောက်ခံရတယ်၊ချိုးဖောက်မှုတွေဆက်ဖြစ်နေပြီးဒါကိုအစိုးရကလက်ပိုက်ကြည့်နေတယ်လို့အစီရင်ခံစာမှာဖော်ပြထားတာပါ။မြန်မာနိုင်ငံမှာအထူးသဖြင့်တော့ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာရောအခြားလူနည်းစုဘာသာဝင်တွေအပေါ်မှာပါဘာသာရေးအရလူမျိုးရေးအရစိုးရတဲ့လူအခွင့်အရေးချိုးဖောက်မှုတွေလုပ်ခဲ့တာကြောင့်တက်မတော်ခေါင်းဆောင်၄ဦးကိုအမေရိကန်ကအရေးယူဒဏ်ခတ်ခဲ့တာကိုဥပမာပေးဖော်ပြထားပါတယ်။ကမ္ဘာလုံးဆိုင်ရာလူအခွင့်အရေးချိုးဖောက်မှုဥပဒေအရဘူဂျုံမူကြီးမင်းအောင်လှိုင်အပါအဝင်ဒုဗိုလ်ချုပ်မူကြီးဆိုဝင်းအမှတ်69ချေလင်တက်မမှုဘူဂျုံတန်းဦးနဲ့33ချေလင်တက်မမှုဘူဂျုံအောင်အောင်တို့ကိုအမေရိကန်ဗန္ဓာရေးဌာနကနိုင်ငံတကာလူအခွင့်အရေးနေ့ဒီဇင်ဘာ10ရက်နေ့မှာဒဏ်ခတ်အရေးယူခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတဲ့အချက်ကိုပယ်ချထားပါတယ်။အမေရိကန်အစိုးရရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာဟာမြန်မာနိုင်ငံရဲ့လက်တွေ့အခြေအနေကိုထင်ရှားစေပါသလား။အစ္စလာမ်ဘာသာဝင်တဦးဖြစ်တဲ့ကနေဒါနိုင်ငံမှာနေထိုင်သူဦးညွန့်လှကအခုလိုရှင်းပြပါတယ်။
အတော်မှန်ပါတယ်မြန်မာနိုင်ငံထဲမှာအစ္စလာမ်ဘာသာဝင်တွေအနေနဲ့ခွဲခြားဆက်ဆံတာတွေကအများအများရှိတယ်ဗျအစ္စလာမ်ဘာသာဝင်နိုင်ငံသားတွေကတတ်ဆို့ပေါ့ဗျာနိုင်ငံကူးလက်မှတ်တွေလုပ်တဲ့နေရာမှာတော်တော်အခက်အခဲရှိတာတွေအကန့်အသတ်တွေရှိတာတွေ့တယ်နောက်နံပါတ်2အချက်ကအသက်7နှစ်ပြည့်ပြီးတဲ့ကလေးတွေမှတ်ပုံတင်လျှောက်ထားတဲ့နေရာမှာလူမျိုးရေးတို့သွေးနှောဆိုတာတွေနဲ့ခွဲခြားဆက်ဆံပြီးတော့အခက်အခဲများစွာနဲ့ တွေ့နေရတယ်နောက်တစ်ခါအခုပလီကြောင်းတွေတော်တော်များများပေါ့ဗျာပိတ်ဆို့ခံထားရတယ်အခုနေရခိုင်ဒေသမှာရှိတဲ့ပလီတွေဆိုတော်တော်လုံးဝဖွင့်မပေးဘူးစာတင်ကြောင်းတွေဖွင့်မပေးဘူးဒါမျိုးတွေရှိရတယ်နောက်တစ်ခါဘာသာပေါင်းစုံစုပေါင်းပြီးတော့အခမ်းအနားအစီအစဉ်မျိုးတွေတချို့ကိစ္စတွေမှာတော့ပိတ်ပင်တာရှိတယ
်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်အော်ဘာနီမြို့ဓမ္မဝါဒီအောင်မြင်မင်္ဂလာကျောင်းကနိုင်ငံရေးအကျဉ်းသားဟောင်းဆရာတော်ဦးဇဝနကတော့ဒီနှစ်အစောပိုင်းမြန်မာနိုင်ငံမှာမဘာသာအစွန်းရောက်တန်ခါအဖွဲ့ရဲ့လှုပ်ရှားမှုတွေအားကောင်းခဲ့တာကြောင့်ဒီအချက်ပေါ်အခြေခံပြီးအမေရိကန်ကအစိုးရခံစားရေးဆွဲခဲ့ပုံရာကြောင်းတုံ့ပြန်ပါတယ
်တစ်ခါလုံးကတော့မဘာသာဆိုတဲ့အဖွဲ့ကြီးကိုပြေဝင်နီးပါးဇက်တီဝင်ပြီးတော့လွတ်လပ်လှုပ်ရှားခွင့်ပြုခဲ့တဲ့အချိန်ခါကဘာသာကြားဖြစ်တဲ့အထူးသဖြင့်မွတ်စလင်တွေရဲ့လှုပ်ရှားမှုတိုင်းကိုလှုပ်လို့မရအောင်အကြီးကျယ်ကိုအသုံးချပြီးနိုင်ငံရေးအမြတ်ထုတ်ကိုကြိုးစားခဲ့တဲ့အချိန်တစ်ခုရှိခဲ့တယ်ဆိုတာပြောကြတယ်အဲ့ဒီအချိန်ဟာမတည်ပဲနဲ့ဒီဘက်အစိုးရလက်ထက်ရောက်တဲ့အခါမှာဒီအစိုးရကလည်းအဲ့လိုပဲဖြစ်ဖြစ်ဆိုတဲ့အဲ့ဒီရဲ့အချိန်ရိုက်ခတ်တယ်လို့ပဲဦးဇင်းနေနဲ့ပြင်တယ်တနိုင်ငံလုံးအစိုးရတည်းရဲ့လုံအောင်နေပြီးတော့အဲ့ဒီဘာသာကိုနှိကုတ်တာ
ဒါပေမဲ့လည်းခရီးယံဘာသာဝင်အများစုရှိတဲ့ချင်းပြည်နယ်လိုဒေသမျိုးမှာတော့ဝုပြုစုဆောင်ပွဲတွေကနေဖျားကြောင်းဆောက်တဲ့လှုပ်ဆောင်မှုတွေအထိအာဏာပိုင်တွေရဲ့ပြည်ပင်တားဆီးမှုတွေအခုချိန်ထိခံနေရဆဲဖြစ်ကြောင်းအမေရိကန်အင်ဒီယားနာပြည်နယ်ကခရီးယံဓမ္မတရားပြဆရာဦးဟရမန်းကထောက်ပြပါတယ
်ဗမာပြည်မှာတရားမျှတမှုမရှိဘူးရှိပါတော့ကျွန်တော်ယူကြည့်တယ်ဘာဖြစ်လဲဆိုတော့ခရစ်ယာန်တွေအတွက်လဲဖခင်အကြောင်းတွေဆောက်ရခြင်းမှာအစုရမတ်ပူတင်နေမပြီးဘူးနောက်တချို့ဆိုရင်ဖခင်အကြောင်းဆောက်ရနေရကူလဲသူတို့ပိတ်ထားတာရှိရယ်နောက်ပြီးတော့ဒီခရစ်ယာန်တွေကအိမ်မှာအစုလဲနေ fellowship ပေါ့နော်သူတကွာကျူတောင်းတယ်တချင်းစုတယ်ဒါမျိုးတွေကိုပိတ်ပင်ထားတာများရှိတယ် now missionary evangelist on tanson and it's in ma pitin thara myai shi de now bro bama be bahu su ya ka tong dan thana tu badai ye twet tu ngwi chi chi thop thara le tu buddha bada twet be tu tong de badai freedom ma shi ja bu
lu dan ha be niya ma ma so ko yong ji ya ko lut lat swa ko kwe kwen shi de lo american ji dong su ka yong ji chang a sin yin khan sa ma phop pya tha ba de badai ne a che kan lu a khwin ye de ko chho phaw de nai ngan ni ne a pwe si de ko သူတို့ရဲ့လောက်ရက်တွေအတွက်တာဝန်ခံစေဖို့အမေရိကန်ကဆက်လက်ဆောင်ရွက်သွားမယ်လို့ဒီဇင်ဘာ18ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်နေစေစိုးရိမ်ရတဲ့နိုင်ငံစီးရင်ထဲမှာဖော်ပြခံရတဲ့နိုင်ငံတွေကတော့မြန်မာအပြင်တရုတ်၊ Eritrea ၊ Iran ၊ North Korea ၊ Pakistan ၊ Saudi Arabia ၊ Tajikistan နဲ့ Turkmenistan နိုင်ငံတွေပါဝင်ကြပါတယ်ခင်ဗျာ။
ရရှိများရှင်မကြခင်မှာပဲ2019ခုနှစ်ကုန်ဆုံးပြီး2020နှစ်တစ်ခုကူပြောင်းတော်မှာပါပြီးကြတဲ့နှစ်ထဲမှာတော့မြန်မာနိုင်ငံကလူ့ခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထူးတရားတော်ပေါင်းရင်ဆိုင်ခဲ့ရတယ်လို့ပြည်တွင်းစစ်မှီးလည်းတချို့ပြန်တောက်လောင်ခဲ့ပါတယ်ပြီးကြတဲ့နှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးလူ့ခွင့်ရေးပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲသင်ခန်းစာယူစရာဘာတွေများကြံခဲ့ပါသလဲဆိုတာတွေကို VUA ရဲ့စနေနေ့ညတိုက်ရိုက်လည်လာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းများလူတွေအနေနဲ့ VUA ရဲ့ဖုန်းနံပါတ် 1-2-3-2-3-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VUA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေလာအစီအစဉ်ကအကျိုးဆိုပါတယ်ရှင
်။ဒီနေ့ညဓာတ်ရိုက်လေလာမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ထိုင်းနိုင်ငံမှာသွားပြီးတော့အလုပ်လုပ်ကြတဲ့မြန်မာအလုပ်သမားတွေဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေရသလဲဆိုတာလည်းပြောပြပေးပါဦးမယ်။မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုတရားဝင်အလုပ်သွားလုပ်ကြတဲ့အလုပ်သမားတွေဟာအလုပ်ရှာဖွေရေးကုမ္ပဏီတွေရဲ့မမှတ်မကန်လုပ်မှုတွေကိုတရားစွဲဖို့စီစဉ်နေပါတယ်။နှစ်နိုင်ငံနားလည်မှုစာချုပ် MOU နဲ့အလုပ်လုပ်ဖို့သွားပေမဲ့အဆင်မပြေတာကြောင့်မြဝတီဘက်ကိုပြန်လာရတဲ့အလုပ်သမား60ဝန်းကျင်လောက်ရှိနေပြီးထိုင်းအကျဉ်းထောင်မှာတလနီးပါးဖမ်းဆီးချုပ်နှောင်ခံရသူတွေလည်း30ဝန်းကျင်လောက်ရှိနေတဲ့အကြောင်းထိုင်းအခြေစိုက် BOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံသဘောတူစာချုပ်နဲ့တရားဝင်လာကြတဲ့လူ့သမားတွေဟာ လုတ်သမားတွေကိုတာဝန်ယူမှုတာဝန်ခံမှုအားနည်းတဲ့နှစ်ဖက်ကုမ္ပဏီတွေကြောင့်ထိုင်းနိုင်ငံထဲမှာပဲထောက်ကြခံရတဲ့အခြေအနေနှာမှုတွေဖြစ်ခဲ့ရတာပါ။အမူယူနဲ့ထိုင်းနိုင်ငံတဲ့အလုပ်လာလုပ်တဲ့အလုပ်သမားနှစ်ဆယ်လောက်ကတော့ဒီအပိုင်းအတွင်းနေရာပြန်ပြီးကုမ္ပဏီတွေကိုတရားစွဲဆိုတိုက်ကြားမှုတွေလုပ်ခဲ့တယ်ဆိုပြီး
ထိုင်းရောက်မြန်မာလူသမားတွေအခုညီပေးနေတယ်အလုပ်သမားကူညီဖွဲ့အေးစီမဟာမိတ်ဖွဲ့ရဲ့ဒါရိုက်တာကိုခိုင်ကြီးတာဗီအိုကိုအခုလိုပြောပါတယ်အလုံးမောင်းဆိုရင်တော့သူ60ကျော်ရပြအခုတော့ပြန်မလာဘူးကျွန်တော်တို့ဒီလိုလာတဲ့အဖွဲ့တွေတော့ကျွန်တော်ပြုတ်ပေးနိုင်တယ်လေသူတို့ကအမကူကကုမ္ပဏီရနေပြီးတော့သတ်မှတ်ထားတဲ့နေရာကိုမရောက်ဘဲနဲ့သူတို့ရောက်ရောက်ချင်းအစ်ဒီဘောလာဆောင်ခုမှပတ်ထ
ဒီတော့ပြောင်း20လောက်ကြာမှသူတို့ကအင်ဂျင်စီတွေကနေပြီးတော့လိုက်ပြီးတော့ဖြည့်ရှင်းတယ်။တန်ရာရှိလိုက်ဖြည့်ရှင်းတော့သူတို့ကနှစ်ဆက်နဲ့ခုနှစ်လောက်ပေါ့ထောင်ကြပါလား။ဟုတ်ပေါ့။ထောင်ကြပါတော့ကလေးတွေကလည်းအစုကလေးတွေပြန်နေဆိုတော့အဲ့ကလေးတွေလည်းမျက်နှာကြီးတွေပြည့်တယ်။အစုကလေးတွေကလည်းမပြန်နဲ့အလုံးလုံးပါဆိုတော့သူတို့ကလည်းတန်ရာရှိတွေကနားကြတော့အလုံးသွားလောက်တာ။အလုံးသွားလောက်တ
င်၃ချိန်မကစီသွားပြီလို့လည်းဥက္ကဋ္ဌကြီးကဆိုပါတယ်
ဒီရောင်းလာလို့မှဒီလိုဖြစ်နေတာကကျွန်တော်တို့ MOU မှာမအဆိုင်မှာတခါဖြစ်တယ်၊စုလက်ခံနေမှာတခါဖြစ်တယ်။အခုဆိုကျွန်တော်တို့ကဒီကျင်ရဲ့ဆိုရင်လူကြီးကြီးမားမားကြတာ၃ချိန်လောက်ဖြစ်သွားတယ်။ဒီတရားအလေတော့ဆိုရင်ဒီ90လောက်ထောင်ကြပါတ
ယ်။တရားဝင်လာပြီးမှတူးချင်းထောင်ကြတာအစုလိုက်ဖမ်းဆီးခံရတာတွေကိုကြုံနေရတာကြောင့်အလို့သမား20နီးပါးဟာကုမ္ပဏီတွေကိုတရားစွဲဆိုဖို့စီစဉ်ဆောင်ရွက်နေတယ်လို့ထိုင်းမြန်မာနယ်စပ်ကအလို့သမားအကူအညီအဖွဲ့EAC တာဝန်ခံကိုရဲမင်းကပြောပါတယ်
။ဒီလိုဒီမှာဥပဒေဌာနကိုသွားတုတ်ပြီးတော့တုတ်ပြီးတော့ကျွန်တော်ဆက်တာပေါ့သူတို့အမှုပြမဲ့ဘိုင်းဒီဝိုင်းဝန်းကူညီတာပေါ့အခုတော့သူတို့ဥပဒေတွေကျွေးပြီးတော့ကျွန်တော်တို့ဒီလိုမှာဥပဒေဌာနကိုပြလိုက
်မြန်မာဘက်ကနိုဝင်ဘာလတလအတွင်းအလို့သမား၄000နီးပါးထိုင်းမလေးရှားဂျပန်စတဲ့အာရှနိုင်ငံတွေကိုအလို့သမားတွေကိုဆေးလွတ်ခဲ့တာကြောင့်အာရှပစိဖိတ်ဒေသမှာကျွန်းလုံသားတွေဖြစ်ရောင်းစားမှုတွေများလာမှာကိုစိုးရိမ်ကြောင်းကုလသမဂ္ဂဆိုင်ရာအလို့သမားရေးရအဖွဲ့များကဒီအပိုင်းတွင်သတင်းထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂပြည်ပဆိုင်ရာလူသမားအဖွဲ့ချုပ် ILO ကတော့ဒီအပိုင်းတွင်ထုတ်ပြန်ချက်ထဲမှာရှေ့တန်းလူသမားတွေကိုခွဲခြားဆက်ဆံခံရမှုခေါင်းပုံဖျက်မှုအကြမ်းဖက်ခံရမှုတွေတိုးပွားလာနိုင်တယ်ဆိုပြီးပြောဆိုထားပါတယ်။သက်ဆိုင်ရာအစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေကလည်းလွှတ်နေကြတဲ့လုံသားအများစုဟာကျွေးတင်နေတာတွေအကန့်အသတ်တွေနဲ့လုံရပြီးလုံအားကားတွေမပေးတာတွေကြောင့်အလို့သမားရေးရအတွက်အကာအကွယ်ပေးမှုတွေအားနည်းနေသေးတယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။
မအေးအေးမှပြပြသွားတာပါရှင်အခုနိုင်ငံတကာသတင်းတော်တပုတ်ကိုအလှည့်ပေးချင်ပါတယ်အမေရိကန်အစိုးရအနေနဲ့ဒီဆီလီကွန်ဗယ်လီမှာရှိတဲ့နည်းပညာကုမ္ပဏီတွေကြားဆက်ဆံရေးဟာဒီနှစ်အတွင်းအတော်လေးအဆင်မပြေဖြစ်ခဲ့ပြီးနောက်နှစ်မှာပိုပြီးတော့တောင်းဆိုလာနိုင်ပါတယ်ကိစ္စရဲ့အတော်များများနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနဲ့စီကံထိန်းသိမ်းသူတွေကနည်းပညာကုမ္ပဏီတွေကိုပိုပြီးတော့စောင့်ကြည့်စစ်ဆေးလာနေတာပါကြိုက်ဆိုင်မှုပိုင်းအွန်လိုင်းမှာပုံကိုရေးအချက်လက်တွေဘေးကင်းလုံခြုံမှုအပိုင်းအချက်လက်နဲ့ဆက်သွယ်ပေးပို့ချက်တွေလုံခြုံမှုအပိုင်းစတဲ့ကိစ္စတွေမှာစောင့်ကြည့်စစ်ဆေးနေတာဖြစ်ပြီးကုမ္ပဏီတွေဘက်ကထိရောက်အောင်လုပ်မယ်လို့ကြေညာပေးထားကြပါတယ်။မီရှယ်ချင်းရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်
။ Silicon Valley အပေါ်မကြေမနက်ဖြစ်မှုပိုများလာနေပုံရပြီးမဲဆန္ဒရှင်တွေကစောင့်ကြည့်ထိန်းသိမ်းရတဲ့လွှတ်တော်အမတ်တွေကဝေဖန်ထောက်ပြနေကြတဲ့အထက်မှာအထက်လွှတ်တော်အမတ် Richard Blumenthal တဦးအပါအဝင်ပါ
People are angry and scared more than ever before. And they don't care.
ဒီဟာဘယ်တော့ငါနဲ့မှမတူဘူး။ဒေါသထွက်လာကြ၊ကြောက်လာကြပါတယ်။ Federal ဥပဒေဖြစ်ဖြစ်ပြည်နယ်ဥပဒေဖြစ်ဖြစ်ဥပဒေတစ်ခုကိုသူတို့လိုချင်နေကြပါတယ်
။ Big Tech လို့ခေါ်တဲ့အနည်းပညာကုမ္ပဏီကြီးတွေကို Democrat တွေရော Republican တွေကပါဝေဖန်နေကြတာပါ။ဒါမဲ့နှစ်မှာတော့ဖိအားပိုတိုးလာွယ်ရှိနေပါတယ်။ Silicon Valley ခေါင်းဆောင်မှုအဖွဲ့က Carl Guardino ကအခုလိုမြင်ပါတယ်။
It's fascinating when you think of the relationship between the nation's capital and the world's
capital. ဟုတ်ကြွေးပိုင်းနဲ့နည်းပညာကုမ္ပဏီတွေကြားဆက်ဆံရေးအကြောင်းတွေးကြည့်ရင်သိစိတ်ဝင်စားဖို့ကောင်းပါလေ။ဆက်ဆံရေးလုံးဝပြတ်ဆဲသွားတာမဟုတ်ပေမဲ့ငကိုတုံးကလိုအဆင်ပြေတဲ့ဆက်ဆံရေးမျိုးမဟုတ်တော့ပါဘူး
။ဆက်ဆံရေးကောင်းလာမယ်အစားအသုံးပြုသူရဲ့ပုဂ္ဂိုလ်ရေးအချက်အလက်တွေကိုအလွယ်သုံးစားလုပ်မှုဒါမှမဟုတ်ပြည်ဆိုင်ခွင့်ကိုထိခိုက်စေမှုလိုကိစ္စရပ်တွေပေါ်ဒဏ်ငွေချမယ်ဆိုတာမျိုးတွေတောင်ရှိလာပါလေ။ဥပဒေသစ်တွေအရAmerican online အသုံးပြုသူတွေအနေနဲ့ online ပေါ်ကသူတို့ရဲ့အချက်လက်တွေပေါ်ဘိုးဘီထိန်းချုပ်ခွင့်ရလာနိုင်ပါတယ်။အသုံးပြုသူတွေရဲ့ဒေါ်လာဘီလီယံပေါင်းများစွာတန်တဲ့ကိုယ်ရေးအချက်လက်တွေကိုကြော်ညာလုပ်ငန်းရှင်တွေစီရောင်းစားနိုင်ခွင့်အပေါ်မှာလည်း ကန့်သက်လို့ရလာနိုင်ခြင်းရှိပါတယ်။ကယ်လီဖိုးနီးယားအမျိုးသမီးအောက်လွှတ်တော်အမတ်ဇိုးလော့ဖ်ဂရန်ကအခုလိုပြောပါတယ်
Americans, not just Americans, people, internet users around the world are
American တွေသာမကကမ္ဘာတဝန်းကအင်တာနက်အသုံးပြုသူတွေဟာသူတို့ရဲ့ပုံကိုယ်ရေးအချက်အလက်တွေလုံခြုံမှုအပေါ်စိုးရိမ်မကင်းဖြစ်နေကြပါတယ်။ဒီအတွက်စည်းကမ်းတချို့သတ်မှတ်သင့်တယ်လို့ကျွန်မယူဆပါတယ
်။ Facebook လိုကုမ္ပဏီကြီးတွေကိုခွဲထုတ်ပြင်မယ်။လူကြိုက်များတဲ့ Instagram လို app မျိုးကိုတခြားပြိုင်ဘက်တစ်ခုအဖြစ်ပြောင်းပြစ်မယ်ဆိုတဲ့ချိန်ချောက်စကားတွေအတိုင်းလွှတ်တော်အမတ်တွေတကယ်လှုပ်လာမယ်ဆိုရင်တော့အမေရိကန်နည်းပညာထုတ်ကုန်တွေကိုသုံးတဲ့ပြည်ပကအသုံးပြုသူတွေအတွက်ပါအပြောင်းလဲဖြစ်လာနိုင်ပါတယ်။ Open Markets Institute ကဆယ်လီဟာဘတ်ကအခုလိုသုံးသပ်ပါတယ
်။ This is a global issue. These are global monopolies. I do think that people are looking for
America. ဒါကလည်းဆိုင်ရန်ကိစ္စရပ်တစ်ခုပါ။တကွာလုံးကိုလွှမ်းမိုးထားတဲ့ကုမ္ပဏီကြီးတွေဖြစ်ကြပါတယ်။ကျွန်တော်တို့ကုမ္ပဏီတွေကိုထိန်းကွက်တာမှာအမေရိကန်ကဥဆောင်လုပ်ဖို့လူတွေကဖြစ်စေချင်တယ်လို့ကျွန်မယူဆပါတယ်
။ Facebook ကိုအမေရိကန်အစိုးရကခွဲထုတ်ပြင်ပါပါလား။ဒါမှမဟုတ်အသုံးပြုသူတွေရဲ့အချက်အလက်တွေနဲ့ပတ်သက်ပြီးတင်းကျပ်တဲ့စီရင်စီတန်းတွေချမှတ်မှာပါလား။ဒီကမ္ဘာလုံးမှာတရုတ်နဲ့ပြိုင်ဆိုင်မှုကဘယ်လိုဖြစ်လာမှာပါလဲ။ဒီမေးခွန်းတွေအတွက်အဖြေတွေဟာ2020ပြည့်နှစ်မှာအွန်လိုင်းကိုအသုံးပြုကြမယ်။ကမ္ဘာလူဦးရေအများစုဖြစ်တဲ့ခန့်မှန်းခြေလူပေါင်းတန်း9000အတွက်နေ့စဉ်ဆက်သွယ်ရေးကိုပုံဖော်လာပွင့်ရှိပါတယ်ခင်ဗျာ။
ကိုကြကြတိမ်ပြပြသွားတာပါရှင်အခုဆက်ပြီးတော့ကမ္ဘာသတင်းရတယ်မှာရေးသားနေကြတဲ့မြန်မာပြည်အကြောင်းတွေနားဆင်ကြရအောင်ပါရှင်မူလဆောင်ပါရှင်တွေရဲ့အားပေါ်မပြတ်စေပဲမတ်ဤတန်စင်ကကောက်နှုတ်တင်ပြပေးသွားမှာပါ
ဒီမျိုးနှုတ်တက်ပြမှုဆိုင်ရာဆွဆွဲချက်ကမြန်မာနိုင်ငံရဲ့ခေတ်သွားလုပ်ငန်းကိုထိခိုက်နေတဲ့ဆွဲကောင်းစင်နဲ့ခိုင်နှင်းကြော်ရေးထားတဲ့ဆောင်းပါးကို bloomberg.com မှာဖတ်ရပါတယ်။ရွင်ကြော်ရေးပေါ်မှာလူမျိုးနှုတ်တက်ပြမှုကျူးလွန်နေတဲ့အကြောင်း ICJ နိုင်ငံကတရားရုံးမှာဆွဆွဲချက်ကမြန်မာနိုင်ငံရဲ့ပုံရိပ်ဆိုးဖြစ်နေပြီးတော့မြန်မာနိုင်ငံရဲ့ခေတ်သွားလုပ်ငန်းကိုလည်းများစွာထိခိုက်နိုင်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကိုလာလေတဲ့အာရှခေတ်သွားတွေတိုးလာပြီးမယ်လေ။ငွေကြေးများသုံးနိုင်တဲ့အနောက်နိုင်ငံကခေတ်သွားတွေလာရောက်မှုနှုန်းကကျဆင်းလာတာကိုထောက်ပြထားပါတယ်။ရန်ကုန်မြို့ကဟိုတယ်တွေမှာလည်းများတော့အဖြစ်တဝက်လောက်ပဲလူပြည်တာလို့မြမခီးသွားလုံရဲ့အခြေကတရားကိုကူးကပြီးတော့ဖော်ပြထားပါတယ်။မြမစီးပွားရေးကဏ္ဍရဲ့900ခန်းလုံးဟာခီးသွားလုံငန်းကရတဲ့နိုင်ငံဝင်ငွေဖြစ်ပြီးတော့အလုတ်ကိုင်တန်းတန်းကျော်ကခီးသွားလုံငန်းအပေါ်မှာမိခွန်နေရလို့စီးသားထားပါတယ်။ပြီးခဲ့တဲ့နှစ်နဲ့ရှင်ရင်2019ပထမဆယ်လအတွင်းမှာဥရောပခီးသွားဥယျာဉ်က 1.4 ခန်းလုံးရောကြလာတယ်လို့ဆိုပါတယ်။အမေရိကန်ခီးသွားဥယျာဉ်ကတော့200ခန်းလုံးတူလာပါတယ်။ဗီဇာကတက်ချက်တွေရှော့ပေါ်ပေးလိုက်တာကြောင့်အာရှခီးသွားဥယျာဉ်ကတော့54ရာခိုင်နှုန်းတူလာတာကိုထောက်ပြထားပါတယ်။ရခိုင်ကိစ္စအရှုပ်ထွေးကြကပဲမြမစီးပွားရေးက2022မှာ900ခိုင်နှုန်းထိတိုးတက်လာမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားတာကိုလည်းဖော်ပြထားတဲ့ဆောင်းပါးကိုဖတ်ရပါလိမ့်ရှင်။တူရကီနိုင်ငံကိုမြမအထည်ချုပ်ထုတ်ကုန်တွေတိုးမြင့်ပြီးတော့တင်ပို့ဖို့စီစဉ်ဆိုတဲ့ကောင်းစဉ်နဲ့ဆောင်းပါးကိုတော့ fiber2fashion.com မှာဖတ်ရပါတယ်။ပညာရေးအာမခံလုပ်ငန်းနဲ့လေကြောင်းလိုင်းစတဲ့ကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုတိုးတက်စေဖို့ရည်ရွယ်ချက်နဲ့တူရကီဈေးကွက်ကိုတင်ပို့နေတဲ့မြမအထည်ချုပ်ထုတ်ကုန်တွေကိုတိုးမြင့်ပြီးတော့တင်ပို့သွားဖို့စီစဉ်ထားတဲ့အကြောင်းမြမစီးပွားရေးဝန်ကြီးဌာနကိုကိုးကားပြီးတော့ဖော်ပြထားပါတယ်။ဆန်ပဲနဲ့ပြောင်းတင်ပို့မှုတွေတိုးလာသလိုပဲပြီးခဲ့တဲ့9နှစ်အတွင်းမှာအထည်ချုပ်ဆက်ယုံကနေထုတ်တဲ့အဝတ်ထည်တွေတင်ပို့မှုက၄ဆအထိတိုးလာတာကိုထောက်ပြထားပါတယ်။လူသမားတွေကိုလေ့ကျင့်သိကြပေးမယ့်တင်နန်းတွေရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးကဏ္ဍအတွင်းအလုပ်ကိုင်ဖန်တီးပေးဖို့တူရကီနဲ့မြန်မာနိုင်ငံကြားကုန်သွယ်ရေးတွန်းမြင့်နိုင်ရေးကုန်စည်ပြပွဲတွေကျင်းပဖို့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့မြမစီးပွားရေးဝန်ကြီးဌာနနဲ့မြန်မာနိုင်ငံဆိုင်ရာတူရကီတမ်မတ်တို့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းကိုကဖော်ပြထားတာကိုလည်းဖတ်အပ်ပါတယ်ရှင်
။မဤတန်စင်ပြပြသွားတဲ့ကမ္ဘာသတင်းတွေထဲကမြန်မာပြည်ကြားကောက်နှုတ်ချက်တွေဖြစ်ပါတယ်ရှင်။တော်ရရှင်တွေအနေနဲ့ကျမတို့ VOA ကိုစာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသင်းတွေတောင်းယူလို့တဲ့ဆိုရင်စာလိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19:25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာတိုင်းဒိုမီတာ 25:32 နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကစနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190 kHz 1905တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကန္တာသုတ္တဆုံးလေ American တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်ကြရမှာက
ဒီနိုင်ငံမှာဓာတ်တူ unit ကို 30% လောက်ရှိတယ်။အဲကျွန်တော်နိုင်ငံနဲ့တွေ့ရင်အခုချိန်ဆိုရင် unit ကို400ကျပ်ပဲ။အဲအခုကျွန်တော်တို့အစိုးရအကြောင်းနေတာ35ကျပ်40ဒီ unit ကို50ပေါ့ဗျာ။အဲနည်းနည်းပို့တဲ့နေလို့35ကျပ်
ပြန်ပြည့်မြဲစွမ်းရင်နဲ့ပြည့်စစ်တာအားသုံးဆွဲနိုင်ဖို့မြန်မာပြည်ရဲ့အခြေအနေနဲ့ဖြစ်နိုင်ခြေရှိမရှိဆိုတာကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့အမျိုးသမီးကန္တာကိုထုတ်လွှင့်ပေးသွားပါမယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇာရိုဟင်ဂျာဒုက္ခသည်စခန်းကို UNFP လို့ခေါ်တဲ့ကုလသမဂ္ဂလူဦးရေဆိုင်ရာအဖွဲ့ချစ်ကြည်ရေးတန်တမန်နာမည်ကြီးရုပ်ရှင်မင်းသမီး Ashley Jeff သွားရောက်ခဲ့တဲ့အချိန်တုန်းကရိုဟင်ဂျာအမျိုးသမီးတွေနဲ့တွေ့ဆုံပြီးမျိုးပွားမှုဆိုင်ရာပြင်ကျမ်းမာရေးအသိပညာပေးလုပ်ငန်းတွေလုပ်ပေးခဲ့ပါတယ်။ဒီချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်ရဲ့လူထုကျမ်းမာရေးပညာပေးဆရာဝန်တွေကလည်းရိုဟင်ဂျာဒုက္ခသည်တွေကြားလူဦးရေထိန်းချုပ်ဖို့အရေးကြီးတဲ့အကြောင်းတိုက်တွန်းခဲ့ပါတယ်။ဒုက္ခသည်တွေကြားမိသားစုစီမံကိန်းချမှတ်နိုင်ဒီဘလောက်အရေးကြီးတယ်လဲဆိုတာကိုဒေါ်လာလတန်ကစူးစီးတင်ပြပေးထားခဲ့တာကိုပြန်ပြီးတော့ထုတ်လွှင့်ပေးလိုက်ပါတယ်ရှင် You can bend but never break me cause it only serves to make me more determined What I've been doing here in the camp which is now the largest in the world and the fastest growing humanitarian
ကျွန်တော်ခုရောက်ရဲ့နေရာကကမ္ဘာပေါ်မှာဒုက္ခတွေအများဆုံးရှိတဲ့စခန်းဖြစ်ပြီးကမ္ဘာပေါ်မှာအများဆုံးကြီးထွားနေတဲ့လူသားချင်းစာနာမှုပဋိပက္ခလေးဖြစ်ပါတယ်။ကျမကအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုမျိုးဆက်ပွားအသိပညာလိုအပ်ချက်တွေနဲ့ပတ်သက်လို့နှိုးကြမှုရှိစေဖို့ဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒီဒုက္ခသည်စခန်းမှာရှိနေတဲ့မိဖွားပေးတဲ့ဆေးကမ်းမှာရူဟင်ဂျာကိုဝင်ဆောင်အမျိုးသမီး22ရာခိုင်နှုန်းကပဲလာရောက်မိဖွားကြတာတွေ့ရပါတယ်။ဒီစခန်းမှာကိုဝင်ဆောင်ရူဟင်ဂျာအမျိုးသမီးပေါင်း3000ရှိပါတယ်လို့ပြောသွားသူကတော့လူဝင်ကြဒုက္ခတဲ့6သိန်းကျော်ရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်ကောက်ဆစ်ဘဇာကိုဖေဗရူလာလေကတွားရောက်ခဲ့တဲ့ UNFPA ကကုလသမဂ္ဂလူဦးရေဆိုင်ရာအဖွဲ့အစည်းရဲ့ချစ်ကြည်ရေးတန်တမာနာမည်ကျော်ရုပ်ရှင်မင်းသမီး Ashley Judd ပဲဖြစ်ပါတယ်။သူတွားရောက်ခဲ့တဲ့ကောက်ဆစ်ဘဇာရဲ့ဘလူးခါလီစီကမ်းမှာဒုက္ခဒေဝီနဲ့မြို့ပြပေါင်း4000လောက်ဟာပြီးရင်လောင်းတွေဖြစ်ကြပြီးကလေးပေါင်း1500ရုပ်ကိုလေမွေးဖွားခဲ့ပြီးဖြစ်သလိုဒုက္ခသည်တွေနဲ့58ရာခိုင်နှုန်းကဆေးကမ်းတွေမှာလာရောက်မွေးဖွားကြတဲ့အတွက် UNFPA အနေနဲ့ကိုဝင်ဆောင်မိခင်တွေအတွက်မွေးဖွားရင်အရေးပေါ်လိုအပ်တဲ့ပစ္စည်းတွေကိုဖြန့်ချီပေးလျက်ရှိနေတယ်လို့လေသူကပြောခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အောက်ကလကရခိုင်ပြည်နယ်ကနေထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်လို့နဲ့အများစုဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ကြပါတယ်။မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကြားဒုက္ခသည်တွေကိုနေရာရင်းပြန်ပို့ဖို့အစီအစဉ်တွေစတင်နေပြီဖြစ်ပေမဲ့လို့လေပြဿနာကိုလွယ်လွယ်နဲ့ဖြေရှင်းနိုင်ဖို့အလားအလာသိမတွေ့ရတဲ့အတွက်ဘင်္ဂလားဒေ့ရှ်လူထုချမ်းမာရေးတာဝန်ခံတူဦးဖြစ်တဲ့ဒေါက်တာပင်တူဘတ်တာချာယာကတော့ဒုက္ခသည်စခန်းတွေမှာမိသားစုစီမံကိန်းချမှတ်လုပ်ဆောင်တင်တယ်လို့ချုပ်မြင်ပါတယ်သူအနေနဲ့ရိုဟင်ဂျာဒုက္ခသည်အင်တောင်စုတွေကြားသတ်မိအရေးအတွက်များတာတွေ့ရတယ်လို့လည်းသတင်းမီဒီယာကပြောခဲ့ပါတယ
် maximum I seen 19 children minimum 6
မိသားစုတစုမှာသတ်မိအရေးအတွက်16ယောက်ထိအများဆုံးရှိတာကျွန်တော်တွေ့ဘူးပါတယ်အနည်းဆုံးကတော့အိမ်တော်စုတစ်ခုမှာသတ်မိ6ယောက်ကနေ8ယောက်ထိရှိကြတာတွေ့ရပါတယ
်ဒါအပြင်ဒုက္ခသည်စခန်းတွေမှာလူသားချင်းစာနာမှုအကူအညီတွေဟာအကန့်အသတ်ရှိနေတဲ့အတွက်မိသားစုစီမံကိန်းချမှတ်ခြင်းဟာအကောင်ဆုံးနည်းဖြစ်တယ်လို့လည်းသူယူဆတာဖြစ်ပါတယ်ရိုဟင်ဂျာအမျိုးသမီးအများစုကလည်းတာသမီတွေကိုအလားအရှိမျက်ကပြီးတဲ့အတွက်ဒရေတားဖို့မလိုလားကြတာတွေ့ရပြီးစီးရဲကြက်တဲမှုကလွတ်မြောက်ဖို့က The Mirigu, then you need in down Chabi who pita tuya relule, Dr. Bhattacharyaga Pyobari.
They are feeling insecurity. They are worried. Father, mothers are worried about their security. For that reason, they also give.
Rudriga, Bohalunju, Mashijabau. A period Miriga, through the Miri, Bohalunju, you to Sipu Javari. I don't let through the Mirigu, then you need in down Chabi and Guza Javari.
Dr. Mohammed Raki Bulagaro. Tokades Kama Ludu Chama is Ya went to Upi Mut Mirigu, Midazu Siman Gain Chama Losambu, Guni Beni du Pipari, Dugale Ruhinja Mut Midweja, Three Tanaimbuga, Yeji Delu, Three Media Gu Pyogevari.
Constitution is very much important. Very, very much.
Midazu Siman Gain Chare, Three Tamuha, Teku, Yeji Delu, Tanatemare.
The Midwego, Ninga Yuene, Indon Chabi, Dead Lihale, Muinja, Midazu Vija, a dolly, Jindona, Dria, Delu, Duga, Piovari. The Midweha, the Belong, Nere, T, Indon Chakaya Badale, Dr. Raki Balaga.
15 or 14 years. These things are happening.
At that Sangane, the Mamho, Selene, Ma, Indon Chajarawa, Danuriga, Pinida, Jababi.
Doka des Kanshi, Bangladesh, Dudu, Jemai, Siawin, we need to be. Ruinja mute midwe, mubuamu, tinchopu, yeji de jangu, coxes pasashi, duka des kanbima, Bangladesh, TGFB lo kore, midazu simangin tanaga, windan neyarugale, siyong closo, beni bime, ruinja mutadriga, lemakanjara, duya delu, TGFB, windandriga, piovari, dajang ruinja mute midwe, minkling yerweja, midazu simangin chama, naibuga, deshi chinima, Pelau, Yiji, Padre, Surago, Kneda, Chesai, Elbada, Sidekaduga, Kedikale, P. Chama Yi Pinyama, Lu Kuni, Yipamu, Kandagu, Lila Gedu, Dr. Dawkins Sowingu, Michi Gevari.
The Bangladesh Asuya Tokyanja Yadi Dokade, Yau Bina Baima, Claim We know Kuniani brought the town Jarema Shide, not brought Tangjo, Lagale, Kumin, Sangia, Machaki, Mabe, Muiparo, Metanitin, so you let the new Kalibang, Konya, Shia, Ella Winchi, and Muipi Niarepono. So tomorrow, the dinner, my duty at Diamond, who do it, Alon Shida, Dokade, Luigi, and my Chausea, I know, Kali, Titi. Now, tomorrow, the dinner, my duty, Yare, Tapong, and my duty, Niare, the Kalia, the Kare, who with some of him, so, Jama, Chote, Nide, or Majama, Pony, and Twinia, or the Nanganaga, the Nitana. ကလာလေးတစ်ခုချမ်းအမေနောက်ပြီးတော့အပြင်မှာရောက်နေပြီးသားဒီကလေးကိုကျွေးဝေးပြုစုပြီးတော့သူတို့ကိုအကျမ်းမကြီးနဲ့အဖက်ဖက်ကနေပြီးတော့ဖုံးပြအောင်လို့ကျမတို့ပြုစုပေးတာဒါလက်တွေ့မှာဒါဒီဒုက္ခရောက်နေတဲ့ကလေးတွေကိုပြီးတွေကိုကူညီတဲ့တဘောကိုတက်ရောက်တယ်အဲ့တော့ဒါကြောင့်မလို့ဒီမိသားစုစီမံကိန်းဆိုတာအင်မတန်မှအရေးကြီးတဲ့အချက်ဖြစ်တယ်ဒီအရေးကြီးတဲ့အချက်ကိုအခုကဟိုအကြောင်းပြချ
ို့တွေအနေနဲ့ကဒီလူဦးရေထိန်းချုပ်မှုကတော့တော်တော်ကိုအရေးကြီးတဲ့ပြဿနာတစ်ခုဖြစ်နေပြီလို့ကျွန်မမြင်ပါတယ်။အဲ့တော့အခုဒီဒုက္ခသည်တွေကိုကြည့်နေတဲ့ဒီ UNICEF တို့ဒီအဖွဲ့အစည်းတွေကနော်တကယ်ကတော့ဒီလူဦးရေထိန်းချုပ်မှုကိစ္စကိုတည်တည်ချာချာထိထိရောက်ရောက်နဲ့ကင်တွယ်ဖို့လိုနေတယ်။ဒီလောက်လူဦးရေတဝှမ်းမှုတွေများနေတာကသူတို့ရဲ့လူမျိုးသူတို့ရဲ့ဘာသာရေးယုံကြည်မှုအရာတလင်းတမားစနစ်ကိုမကျင့်သုံးတာလည်းပါပါတယ်။အဲ့တော့တလင်းတမားစနစ်မဟုတ်တဲ့အတွက်အမျိုးသားတယောက်မှာအမျိုးသမီးတွေအများကြီးရှိပြီးတော့အဲ့ဒီအမျိုးသမီးတွေကနေပြီးတော့အများကြီးမွေးနေတာတွေလည်းရှိတယ်လေ။နောက်ပြီးတော့ဟိုတိတ်တော့အတိအကျတော့မတိပြင်မဲ့သူတို့ရဲ့ဘာသာရေးအရာလည်းဒီသတိထားတဲ့နည်းတွေကိုသုံးထားဖို့အားမပေးတဲ့ဟာတွေလည်းရှိကောင်းရှိနိုင်မယ်။နောက်တစ်ခုကဒီအမျိုးသမီးတွေပညာရေးနှိမ့်ချမှုသူတို့မှာပြောပိုင်ခွင့်မရှိတာကြောင့်လည်းသူတို့ကထားသလိုနေပြီးတော့ဟိုတနေ့တနေ့ကလေးပဲမွေးနေရ
ဒီတိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံကထွက်လာတဲ့ဒီဒုက္ခတွေဒီထားတဲ့ဒီတိုင်းနိုင်ငံဒုက္ခတွေစခန်းတွေမှာဆိုရင်လေမိသားစုစီပံကိန်းတွေအများကြီးလုပ်ပေးပါတယ်အဲ့တော့အဲ့ဒီမှာဆိုလို့ရှိရင်လေအမျိုးသမီးတွေဒီမျိုးဆက်ပွားကြမ်းမာရေးနဲ့ပတ်သက်တာပညာပေးတွေလုပ်တယ်ပြီးလို့ရှိရင်တားဆက်ချအိုးဘယ်လိုဒီတွေနဲ့လုပ်လို့ရမလဲအဲ့ဒီနီးပညာတွေပညာပေးတယ်ပညာပေးပြီးတော့မ never break me, 'cause it only serves to make me more determined to achieve my goal.
ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ခဲ့တဲ့အမျိုးသမီးကန္တာကိုနားဆင်ကြကြရတာပါရှင်ဒီစီစဉ်ကို VOA ရဲ့ website လိပ်စာ barmis.voanews.com မှာပဲဖြစ်ဖြစ် VOA ရဲ့ Facebook စာမျက်နှာ VOA Barmis News မှာပဲဖြစ်ဖြစ်ပြန်ပြီးတော့ရှာဖွေဖတ်ရှုနိုင်ပါတယ်အခုဆက်ပြီးတော့သုတဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ရှင်ဒီတစ်ပတ်မှာတော့ Washington DC ကရေခဲဝင်ကဘာရုက္ခဗေဒဥယျံကအထူးပြပွဲတွေအကြောင်းကိုကိုအောင်ကတင်ပြပေးထားပါတယ်ရှင်
နှစ်ကုန်ကနီး holiday season အားလည်းရာသီဟာဆောင်းရာသီမှလည်းဖြစ်တာကြောင့် Washington DC မှာလူများလာရောက်လည်ပတ်နိုင်တဲ့ရေခဲဝင်ကဘာတစ်ခုဆောက်လုပ်ပြသခဲ့ပါတယ်။ဒီရေခဲဝင်ကဘာဟာအမေရိကမှာဆောက်လုပ်ခဲ့တဲ့အထက်အကြီးဆုံးဖြစ်တယ်လို့ရေခဲဝင်ကဘာဖန်တီးသူတွေကပြောပါတယ်။ရေခဲတုံးနဲ့ဝင်ကဘာဖန်တီးရတာမလွယ်ကူကြောင်းလည်းသူတို့ကပြောပါတယ်။ Ice Lab Company တည်ထောင်သူ KC Corner က
So we really have to baby the ice. It's got its own personality. It does not like sunlight.
ရေခဲတုံးတွေကိုတေချာဂရုစိုက်ရပါတယ်။ဒီရေခဲတုံးတွေကနေရောင်အထူးသဖြင့် UV ရောင်ကြီးမိုးတံလေတံကိုမခံနိုင်ပါဘူး။အလွယ်တကူနဲ့ပုံပြတ်သွားနိုင်ပါတယ်။ဒါကြောင့်ကြာရှည်ခံအောင်အတော်လေးအကာအကွယ်လုပ်ထားရပါတယ်
။ Washington DC မြို့လယ်မှာရေခဲဝင်ကဘာဖန်တီးထားတာဖြစ်တဲ့အတွက်လာရောက်လည်ပတ်ကြည့်ရှုဖို့လည်းအဆင်ပြေတယ်လို့ဆိုပါတယ်။ပထမဆုံးဖန်တီးပြသတာဖြစ်တာကြောင့်မြို့ကန်ကြီးအတွက်ပြောစရာအတွေ့အကြုံတွေလည်းရရှိတာပါ
It's different. I've never been in an ice maze before.
No, me neither. It's totally unique.
ရုခဗေဒဥယျာဉ်မှာလည်းအသစ်ဆန်းတွေဖန်တီးပြသထားတယ်လို့အခုလည်းရေခဲဝင်ကဘာစောက်ထားတာဆိုတော့ဒီစီမှာကြည့်စရာတွေပေါ်လာတယ်လို့အမေရိကန်တက္ကသိုလ်ကျောင်းသူတွေကပြောသွားတာပါဒီရေခဲဝင်ကဘာကိုအသက်အရွယ်မရွေးကြိုက်နေတတ်ကြပါတယ်အလဲပတ်လာရောက်သူ Max ကသူတွေ့ကြုံခဲ့တာကိုအခုလိုပြောပါတယ
် It wasKind of cold, kind of warm in there.
ဤလေဤနွေးလဲနွေးတယ်လို့ပြောရမှာပါ။အပြင်မှာအင်းနေရင်တော့အထဲမှာဆိုပို့အဆင်ပြေပါရယ်။ဝင်ကဘာကတိတ်မကြည့်ဘူးဆိုပေမဲ့အထဲမှာပိတ်မိပြီးတော့ထွက်မရဖြစ်ပါသေးတယ်။နောက်မှထွက်လန်းပြန်ရှာတွေ့ခဲ့ပါရယ်
။လူငယ်တဲ့သတင်းပတ်ကဆောက်လုပ်ခဲ့တဲ့ဒီရေခဲဝင်ကဘာကိုရာနဲ့ချီလာရောက်လက်ပတ်ချပါရယ်။ဝင်ကဘာကိုရေခဲတုံးပေါင်ချိန်3,250လေးချိန်ရှိတဲ့ရေခဲတုံး300နဲ့ဆောက်လုပ်ခဲ့တာပါ။ရေခဲတုံးအကြီးအောင်တွေကိုမီးရည်နဲ့လည်းအလှဆင်ခဲ့ပါရယ်ဒီရေခဲတုံးတွေကိုမစ္စိုရီပြည်နယ်ကရေခဲတုံးအကြီးအထူးဖန်တီးတဲ့ကုမ္ပဏီကနေပေးပို့ခဲ့တာပါလာရောက်ကြည့်ရှုသူဂျိုရယ်ကော့ဆန်ဘဲလ်က
I was expecting for a little block because you know all
ဝင်ကဘာတွေကအထဲမှာလမ်းပြအောင်လုပ်ထားတာဆိုတော့မျက်စိလည်မဲလို့ထင်ထားခဲ့ပါရယ်ဝင်ကဘာကိုအခုလိုမြို့လယ်ကမှတွေ့ရလို့အရန်လဲပျော်ပါရယ်ညဖက်မီးထွန်းတဲ့အခါမှာရေခဲတုံးတွေကြကမီးရောင်ကအရန်လှပါရယ်
မြို့လေကောင်ကအများသူငါသွားလာကြတဲ့နေရာမှာဆက်လုပ်ပြသခဲ့တဲ့ရေခဲဝင်ကဘာအတွက်အသုံးပြုထားတဲ့ရေခဲတုံးတွေကြာကြာခံအောင်အေးလွန်းလှတဲ့ dry ice တွေကိုရေခဲတုံးနံရံအပေါ်ဆုံးမှာတင်ထားပါတယ်။ဒါ့အပြင်မိုးလဲရွာနေတာကြောင့်အမိုးပိုးပြီးထားပါတယ်။ရေခဲတုံးတွေအေးပျော်ကြမတော့အောင်အခုလိုစီမံထားတဲ့အတွက်လေဆင်းနှမောင်းတံကလွဲလို့ဘလို့ချင်းတွေမျိုးကိုမစိုးအန်တုနှံလိမ့်မယ်လို့ရေခဲတုံးဖန်တီးတဲ့ ice lab တီဆောင်သူတွေကခက်ကြွားကြွားလေးပြောပါတယ်ခင်ဗျာ။အမေရိကန်ပြည်အောင်စုတဝမ်းကထောင်ထဲချီတဲ့သူတွေဟာမြို့တော်ဝါရှင်တန်ဒီစီမှာရှိတဲ့ရုခဗေဒဥယျာဉ်ကိုနှစ်စဉ်လာရောက်လည်ပတ်ပြီးခရစ်စမတ်အတွက်ပြင်ဆင်ထားတာတွေခရစ်စမတ်အချိန်မှာပွင့်တဲ့ယာလီပန်းတွေအပြင်တရုတ်ပြယထာပုံစံငယ်လေးတွေကိုလာရောက်ကြည့်ရှုလို့ရှိပါတယ် Dine Maro, the Yoka Bida Uyama, Tipin Trap Pisi in air, Bonsanga, Solo Tare, Muda Uyenigo, Atapi Piata Tabido, Yvan in at the Chayo Dugu, Piata Tare.
Wow, Thomas, you look busy.
I am. Today, I am a passenger train.
Clearing in your own up per day, Pomian Saudi, Emma Pawinet, Zakonta Kupi day. Mia Tasagoni Thomas Go, Yoka Bida Uyenema Piata Tare, Ale Layo to Patricia Kimna.
လေရွှေအရန်ကိုပြောစရာဖြစ်လို့စမာတတော်ဒီရထားလေးတွေကိုမဖြစ်မနေလာကြည့်မှာကိုဖြစ်တာပါအပူပိုင်းဒေတာတော်တွေကအစားတိုက်ကန်ရရှုကင်းတွေမျိုးစုံကိုရုတ်ခပေးတာဥယျာဉ်မှာပြသထားပါတယ်ဖလော်ရီဒါပြည်နယ်ကခေါလွန်တန်တီးခတ်တဲ့မျိုးစင်ဒန်ဗာမျိုးကထူးခြားတဲ့ပီရမစ်ပေါ်တိတ်ပံအဆောက်အုံပုံစံငယ်စတာတွေကိုလည်းတစ်ပင်ထွက်ပစ္စည်းပေါင်းအမျိုးခုနှစ်ဆယ်ကျော်နဲ့တိဆောက်ထားပါတယ
ငန်းရည်တွေအတွက်ဆိုရင်တေးရွက်တွေတစ်ခေါက်တွေကိုသုံးပြီးစောက်ပါတယ်ပရင်ပေါက်တွေတကားတွေပတ်လည်မှာအလားဆင်မှုတတိအမာတွေတချောင်းမျိုးစုံကိုသုံးပါတယ်ဒီကိုပထမဆုံးအကျင့်ရောက်ဖို့သူတွေကအသေးစိတ်ဆောက်လုပ်ထားတဲ့လက်ရည်တွေကိုအရင်ကျိန်းနဲ့တက်ကြပါတယ်လာရောက်လက်ပတ်သူဖာဘီယန်ဝင်ကလာက
So this exhibition, it's really, really nice.
In here, two jar at Saungaro, Tanshia, Bienin, now Panga, South Tare, North Carolina, Pine, Baltimore, and Yaponzangewa. Mr. Nelson,
it's the largest estate.
American Bidanzu, the Quima, Jizong, and Yale, Chibare, Diponzangego, Saupo, Nai Natangaya, Georgia, Chen Yugayavare.
Christmas Bamwe Yangzo, Tamomiazone, Saint Tabido, Washington Muro, the one at Tengaya, Saupo, Ponzangiregule, Tipping to Episi, Net Salo Tower.
We display 13 different.
In Bureau, Congress Lodo, Lule, Chow Dine, the Chow Washington, Dola, Tin Share, Sau Satongu, Piatavare,
White House, and the Library of Congress.
Patricia Kim
The center of the appeal.
The Christmas spirit is alive. American Bianzu, Nopet Changa, California Pine, Paradise Mue, Kose Yaganongo, Mi Long Chunga, Tanipi Dawavi, Timi Jao, Luvanches and Out the Sunga the Low, Apiasi, Sunshoni, Lechima Gavare, Mugan Lu Miazu Ale, the Cham Mua Ditarisi, Tuani Kunjaware, Daimele, Paradise Mue, Ajinga Lu, Sidigaga Pila on Pian Tudong Jamis, Subido, Pian Lajare, Mugani Le Shivare, Di Jango Timbia Piame.
I'm so glad you're coming back.
Paradise Mugan Lori Honbaka.
You lose your house, you lose your church, you lose your shopping center where
church
အိမ်တွေနောက်ကုန်းတိုင်းကြီးတွေစားတိုင်းတွေတချို့အိမ်ကြီးတွေရောအားလုံးမရှိကြတော့ဘူးလေတချို့ကLos Angeles တချို့ကတနေစီကိုပြောင်းသွားကြတာပေါ့ဘယ်တော့မှပြန်လဲဆုံးပြေးကြတော့မှာမဟုတ်ဘူးလေမိကြောင့်ကိုနေတဲ့အိမ်တွေမဟုတ်ပါဘူးပတ်ဝန်းကျင်တိုင်ဝမ်တစ်ခုလုံးကိုဆုံးရှုံးခဲ့ရတာပါဒါပေမဲ့လဲ
And I ran out without any shoes, ran out.
You know, I live here. This is my town. It's part of me.
ဒီမြို့မှာတခုခုပြန်လောက်ကြဖို့လော်ရီနဲ့တိုင်မင်းကြီးနေပြတာပါမြို့ပြန်တဲ့ထူထောင်ရေးမှာဥဒ္ဒချက်တဲတဲ့ပွင့်အနေနဲ့ပါဝင်ကြပါတယ်ဟွန်ဘတ်မိသားစုကမိလောင်မခံရတဲ့အိမ်တလုံးကိုဝယ်ပြီးသားသမီးဆွေမျိုးသားချင်းစနစ်ဦးစုပေါင်းပြီးတော့နေထိုင်ကြပါတယ်ပြန်လဲစီကားလာတဲ့မြို့လေးကိုတခြားသူတွေလည်းပြန်လာကြလိမ့်မယ်လို့ဟွန်ဘတ်မိသားစုကမျှော်လင့်နေပါတယ်ခင်ဗျာ
ကိုအောင်အောင်စီစီတက်ဆက်ပေးနေတဲ့သုတဆောင်လေးအမေရိကန်တခွင်ကိုနားဆင်ခဲ့ကြရပြီးတဲ့နောက်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရပါမယ်။ဒေါက်ခင်မျိုးသက်စီစဉ်တက်ဆက်ထားပါရရှင်။
မြန်မာနိုင်ငံမှာပြန်ပြင်းပြင်းစွန့်ရင်ဖြစ်တဲ့ရေအားကနေပြက်စစ်ထုတ်ယူနိုင်နေတယ်။အခုချိန်ထိဖူလုံအောင်နိုင်နိုင်နေနေမလုံနိုင်သေးပါဘူး။ဒါကြောင့်တခြားပြန်ပြင်းပြင်းစွန့်ရင်တွေဖြစ်တဲ့လေစွန့်ရင်နဲ့နေအောင်ချီစွန့်ရင်ကိုသုံးမယ်ဆိုရင်တော့အခြေအနေကဘယ်လိုရှိပါသလဲ။စွန့်ရင်ဌာနဒုဝန်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးရဲ့အမြင်ကိုကြည့်ရအောင်။
အဲ့ဒီမှာကျွန်တော်နှစ်ပိုင်းရှိပါတယ်ဆရာမဘလိတစ်ပိုင်းရှိလဲဆိုတော့ပြန်ပြင်းမြဲစွိုင်းနေတာဟိုအလကားရတယ်နောက်တစ်ခါလူတွေဒီလိုသက်တာမယ်ပေါ့ဗျာအလကားရတယ်ဆိုတော့တုံချမ်းမွေရတော့ဆိုတော့ကျွန်တော်တုံချမ်းဆက်ပြီးနိုင်ငံကြီးမှလည်းကျွန်တော်မျက်နှာကြည့်ရမလို့ဒီနိုင်ငံမှာပြတ်ပြီးလာနေတဲ့လေအောင်စီပြတ်ပြီးလာနေတဲ့လေကိုကျွန်တော်တုံးလာဆိုတာလွန်တုံးနေပါလေအဲ့ဒါနဲ့ဒီနှုန်းကစက္ကနာစတာကျွန်တော်နိုင်ငံမှာငမတိဆုံးစပြက်တနာတက်မှာဈေးနှုန်းနဲ့
ဘာကြောင့်ဈေးနှုန်းမှာပြက်တနာတွေဖြစ်လာတာပါလဲ
ဒီကျွန်တော်တို့နိုင်ငံမှာဟိုတောင်းကျင်းဒိဋ္ဌိသမားတွေရောဗာတွေရောအကုန်လုံးကလည်းပြောနေတယ်ပေါ့ဒီများနိုင်ငံတွေမှာလေးတွေလေးဘလို့ဈေးကျနေပြီးတော့ဗာတော့ညာအဲ့ဒါကဒီလိုရှိပါရဲ့ဆရာမနိုင်ငံတော်ဆာစီဒိုက်လောက်ကြနေတာအမအမေရိကန်ကိုနိုင်ကကယ်လီဖိုးနီးယားမှာလေအောင်ကြီးဖွင့်နေတဲ့တုံးတဲ့အိမ်တွေကိုသူကိုနိုင်ကဆာစီဒိုက်လောက်ပြီးတော့မှာပြထောက်ပံ့နေအောင်မျိုးကြီးကအဲ့ဒါကကျွန်တော်တို့အမနိုင်ငံပြောရင်ဆရာမရဲ့မော်တော်ကားတွေပေါ့မော်တော်ကားကကယ်လီဖိုးနီးယားဂျီနီဗာစီမှာကျွန်တော်ဆန်းသက်နေတဲ့မော်တော်ကားတွေရီနျူဘယ်ဒီဘက်ထရီနဲ့တုံးတဲ့ဟာကိုအဲ့ဒါကိုသူကိုနိုင်ကအဲ့ဒီမော်တော်ကားစီးတဲ့လူကိုသူကဆာစီဒိုက်လောက်ပြီးတော့သူပဲအရင်ဖက်ဝင်ပေးတာတို့ပါလို့ဆိုတာဒါတွေကဒါလဲဆိုတော့နိုင်ငံတော်ကအရင်ဖြစ်ချင်းပြီးတော့ဆက်လက်ချမ်းပါတော့ဒါလုပ်တဲ့လက်သက်တွေဆိုတော့သူပြည်သူတွေကဝိသက်တာဘယ်လိုလုပ်ဘာလို့တော့ဖြစ်နေပါလဲ။ဒါပေမဲ့ကျွန်တော်နိုင်ငံကြတော့ဘယ်လိုဖြစ်လဲဆိုတော့နိုင်ငံတော်ကအဲ့ဒီလူစူလာတုံးတဲ့လူတွေကိုလည်းစာစီကမလုပ်နိုင်ဘူး။ဒါပေမဲ့ဒီဘက်ကလျှောက်ဆစ်တုံးတဲ့လူအလုံးဆက်လက်ထလာသေးတယ်။အခုတက္ကသိုလ်ကတော့ရှိလေဆိုတော့ဒေါ်လာနဲ့ပြောရလို့ရှိရင်မနစ်ကဆိုလို့ရှိရင်ဒေါ်လာ300လောက်နိုင်ငံတော်ကစာစီကလုပ်လို့ရတယ်။ပြန်ပြချင်ကြီးလေးမှာနောက်ပြည့်အဖြစ်ကတည်းကအစ်ကိုလုံးကလုပ်လို့ရတယ်ပေါ့ဗျာ။ကျွန်တော်ဒီဒေါ်လာ300ဆိုတာကအိမ်အောင်စုပေါင်း300လောက်ကိုကျွန်တော်ကဆိုလာကိုအကောင်းဆုံးအိမ်အောင်စုပေါင်း300လောက်ကျွန်မနေရမယ်ဘူးအဲ့တော့ဒေါ်လာ100ရှိလို့ရှိရင်အိမ်အောင်စုကိုကျွန်တော်ကရွှေချလိုက်ရတယ်ဆိုတော့ဒါတွေကျွန်တော်မလုပ်နိုင်တော့ဘူးဘာလို့လဲဆိုတော့တစ်ဖက်ကတားချုံနေရတယ်ဆိုတော့တစ်ဖက်ကတားဆက်ပြတ်လုပ်နေရတော့
ပြန်ပြင်းပြင်းစွန့်ရင်တဲကနေအောင်ကြီးကိုတုံးတဲ့ဆိုလာစွန့်ရင်အတွက်ထုတ်လုပ်တဲ့ဈေးကတိတ်မသေးလာဘူးလို့လည်းပြောပါတယ
်အဲ့ဒီမှာဒီလိုပြောတာဆိုလာဆိုလို့ရှိရင်ပြည်နိုင်ငံဈေးကမကျပါဘူးကျွန်မကျွန်တော်နိုင်ငံကအခုဒီမင်းဘာကျွန်တော်တဲတဲ့ဟာရှိပါတယ်မင်းဘာတဲတဲ့ဟာဆိုလို့ရှိရင်တယူနစ်ကိုကျွန်တော်12ဆင့်ဈေးလောက်ကျပါတယ်12ဆင့်ဈေးလောက်နဲ့ထုတ်လုပ်မှုကြီးကျပါတယ်အဲ့လိုပဲကျွန်တော်အမေရိကန်ကုမ္ပဏီတစ်ခုမြန်မာနိုင်ငံကိုယင်သူ့ရလက်ထက်ကလာပြီးတော့သူ့ရယူနီမန်နာမျိုးလုပ်မယ်ဆိုပြီးတော့ကျွန်တော်လာတဲ့အခါမှာကျွန်တော်မြင်းပြတ်ကမှာမြင်းညာမျိုးပဲမှာလုပ်မယ်ဆိုပြီးလုပ်တဲ့အခါမှာသူ့ကိုယ်တိုင်ကလည်း12ဆင့်အောက်ကိုမလုပ်နိုင်ပါဘူးကျွန်မအဲ့တော့ကျွန်တော်ကဘာဖြစ်နေရလဲဆိုတော့12ဆင့်အောက်လုပ်နိုင်တယ်ဆိုတဲ့လူကြောင့်မှမရှိဘူးမြန်မာနိုင်ငံထဲမှာသူ့ရကတော့ဒါဈေးနှုန်းကအချမ်းရတော့ကျွန်တော်ဒီအလျက်ဖြစ်တဲ့နှစ်ဆလောက်ဈေးကြီးနေတယ်။တောင်မီးလေးတွေဆိုလို့ရှိရင်နှစ်ဆမီးလောက်ဈေးကြီးနေတယ်။ဒါဆိုတော့ဒါလည်းကျွန်တော်ကတစ်ဖက်ကစဉ်းစားရမှာကျွန်မ
။နေရို့လေးရို့ကိုတုံးဖို့အတွက်လုပ်မယ်ဆိုရင်အားနည်းချက်ကတွက်ဆလို့မရနိုင်တဲ့အချက်တွေလို့ဆိုပါတယ်
။ဒီဆိုလာတို့ဝင်လို့ဆိုတာကျွန်တော်ကဟိုပုတ်ကွန်ထရိုးအောက်မှာမရှိဘူးကျွန်မ။ပုတ်ကွန်ထရိုးအောက်မှာမရှိဆိုတာရှိတယ်ဒါပေမဲ့သူတို့ရဲ့ capacity တွေရှိသေးတယ် capacity ဖက်တာပေါ့ကျွန်မရဲ့တစ်နေ့လုံးဆိုလို့ရှိရင်ကျွန်တော်ကဆိုလာဆိုလို့ရှိရင်ကျွန်တော်20ရာခိုင်နှုန်းလောက်တစ်နေ့လုံးရဲ့ရှိတဲ့နာရီအလုံး1560ရဲ့20ရာခိုင်နှုန်းလောက်ကိုသူကသူ့သဘောသူ့ချောင်းနေကျွန်တော်လုပ်လို့မရဘူးအဲ့လိုပဲ wind ဆိုတာလည်းပဲကျွန်တော်က20ရာခိုင်နှုန်းကနေပြီးတော့တစ်နေ့လုံးရဲ့1560နာရီရှိလို့ရှိရင်အဲ့ဒီနာရီရဲ့20နဲ့30ရာခိုင်နှုန်းကြားတဲ့နောက်မှာ wind ကလည်းသူကသူ့သဘောသူ့ချောင်းနေအဲ့တော့ဘာဖြစ်လဲဆိုတော့ဒီသူ့သဘောသူ့ချောင်းပြီးတော့ line နဲ့တင်လာမယ်link နဲ့တင်နေမယ်ဆိုတော့ဟာကအမှန်ထားလို့မရဘူးကျွန်မနိုင်ငံတိုင်းပါလေအမကန်ထားလို့ရတာကိုယ့်ရဲ့စီမံခန့်ခွဲ manageable scale ထဲမှာရှိတဲ့အမကန်ထားလို့ရတဲ့စက်တွေကိုအမကန်ထားပြီးတော့မှလိုအပ်တဲ့ထိုးအစားတစ်ခုလောက်နဲ့ခုနကပြောတဲ့ဘောပေါင်းခြင်းမထိခိုက်စေတော့နေတို့နေတို့အစားတစ်ချင်ကိုကျွန်တော်ကထိုက်တင်လာတော့သုံးတင်တယ်ဘာလို့သုံးတင်လဲဆိုတော့စက်ကနည်းနည်းပြင်ပြပါစီဘောပေါင်းခြင်းစက်ကနည်းလို့သုံးတယ်ဆိုတော့ဟာလေးကသဘောကျပါတယ်ဒါနဲ့အဲ့ဒီလိုမျိုးလုပ်ဖို့ပဲသင်ပါတယ
်နိုင်ငံအများပြားမှာပြန်ပြင်းပြင်းစွန့်ရင်ကိုဘယ်လိုပုံစံနဲ့သုံးနေကြပါသလဲ
အမေရိကန်မှာလည်းလေးရာခိုင်နှုန်းတိုးရာခိုင်နှုန်းနဲ့ပို့ပြီးတော့မှအဲ့နေတို့နေတို့မတုံးပါဘူးပြည်ထောင်ငံမှာလည်းလေးငါးရာခိုင်နှုန်းနဲ့ပို့မတုံးပါဘူးဒေနိုင်ငံမှာလည်းကျွန်တော်သိတဲ့ဖွံ့ဖြိုးတဲ့နိုင်ငံကြီးတွေမှာဒါအဲ့လောက်ကြီးမတုံးပါဘူး ုံးလို့ရှိရင်လည်းဗာပြောတာအစ်မဆိုသူ့ပြည်သူကတအားကစင်းတော့ရေးကြည့်လာသိကြပါတယ်အဲ့တော့သူ့နိုင်ငံတအားချမ်းသာရင်တော့ဒီသုံးရင်သုံးမယ်ဒါနဲ့အဲ့လိုသုံးတဲ့နိုင်ငံတွေကဘာဘာဖြတ်ပြီးတော့လုံးဝမလဲဆိုတော့ဆရာမအဲ့ဒီလိုဆိုလာတော့ဝင်းတို့ကမပြည်နိုင်တဲ့ဓာအားကိုသူကပေးနေတဲ့အတွက်ကြောင့်မလို့သူဒီပြည်နိုင်တဲ့ဓာအားကိုသူများနိုင်ငံနဲ့ရဲ့ဆက်ဆက်ကြောဒါအလိုင်းတွေ့ပြီးတော့သူကအချိန်မျိုးကြီးဆက်ကနိုင်ဆက်ကနိုင်မှာဒါအဝေရောင်းသူကလုတ်ထားပြီးတော့မှမတည်ငြိမ်တဲ့ဒီမှာသူကဝေသုံးပါလေဆရာအဲ့လိုမျိုး communicate လုပ်လိုက်တဲ့အခါကျတော့သူ့နိုင်ငံထဲမှာကြည့်လိုက်ရင်တော့တက်ရှင်ဆိုင်အားတွေဟာနေလို့နေလို့ညားကျင်ညားနေတယ်တခြားကိစ္စတွေမဲကျင်မဲနေတယ်ဒါပေမဲ့သူ့စက်မထားတော့သူများနိုင်ငံကဝေသုံးတဲ့ဓာအားတွေသူဝေသုံးနေရဲဆိုတော့သူတို့ပြုတ်ထားကြတယ်ဥပမာဆရာမရဲ့ဒိမတ်ကိုကျွန်တော်ပြောမယ်ဒိမတ်နိုင်ငံမှာဓာအားတယူနစ်ကို 30% လောက်ရှိတယ်ဆရာမ30%ဆိုတာဆရာမကျွန်တော်နိုင်ငံနဲ့တွေ့ရင်အခုချိန်ဆိုရင်ယူနစ်ကို400ကျပ်တယ်အခုကျွန်တော်တို့အစိုးရအကောင့်နေတာ35.40ဒီယူနစ်ကို50ပေါ့ဗျာအဲနည်းနည်းပြုတ်တဲ့လူက85ကျပ်ပြီးဖြစ်သွားနိုင်တာပေါ့အဲ့ဒီမှာ30%လောက်ပေါက်တယ်ဒါဖြစ်လို့လဲဆိုတော့သူ့နိုင်ငံချမ်းသာလို့ပါဆရာ
မြန်မာနိုင်ငံလိုအခြေအနေအတွက်စွန့်ရင်ကိုအကောင်းဆုံးရယူနိုင်အောင်ဘာတွေလုပ်တင်ပါသလဲ
ကျွန်တော်တို့ကအခုကအဆင်ပြေဆုံးနိုင်ငံပါအဆင်ပြေဆုံးနိုင်ငံဆိုတော့ကဘာနဲ့လဲလက်လျောမြေသူရှိအောင်မိသက်အောင်နေရမယ်။နောက်လူသားဆန်ပေးရမယ်။လူသားဆန်တယ်ဆိုတော့ကျွန်တော်တဘောပေါ်မြေဒီကအနည်းဆုံးဖြစ်နေတဲ့ဒေသတွေဝင်လို့လဲတုံ့ပြန်တယ်။ဒါနဲ့ကိုယ်နိုင်ငံအခြေအနေပြဓာတ်ကပေးဈေးပေးနိုင်တဲ့အခြေအနေပေါ်မှာတွေ့ရမယ်။နောက်တစ်ခါဒါမပြည့်ညင်မှုဖြစ်လာခဲ့လို့ရှိရင်ငွေတွေကမှကျွန်တော်တို့နိုင်ငံရဲ့တရားစင်ကြီးကတကယ်ကိုမနိုင်ဝန်ထမ်းထားတာပေးထားတဲ့လူသုံးတာနဲ့ထုတ်ကြမယ်တော့မနိုင်ဘူး။အဲ့ဒီအချိန်မှာခုနကဝင်လိုက်ဖွက်လိုက်ဝင်လိုက်ဖွက်လိုက်လုပ်နေဒီဓာတ်အားမျိုးကခဏခဏများများနဲ့ဝင်ရှုပ်နေလို့ရှိရင်ဝင်ပါနေလို့ရှိရင်ကျွန်တော်နိုင်ငံရဲ့ဓာတ်အားစနစ်ကလုံးဝတည်ငြိမ်ကြအကြောင်းမရှိတော့ဘူး။အရန်ဓာတ်အားလေးတွေပါလေးတွေရှိတဲ့နိုင်ငံမျိုးဆိုရင်တော့ဝင်လိုက်ဖွက်လိုက်ကပြဿနာမရှိဘူး။ကျွန်တော်အရန်ကိုမရှိတဲ့နိုင်ငံဆိုတော့မရှိရှိတာလည်းသုံးမယ်ဆိုရင်တော့အခြေခံကြရစီက renewable တွေကဒီကလည်းစသုံးနေပါလေ။ပို့ဆိုင်ရနေပြီးတော့တောင်ပြေးသုံးနေပါလေ။ဒီသုံးနေပါလေ။ဒါနဲ့လေနဲ့လေကိုတော့ထိုက်တဲ့ပမာဏလေးကိုနေ့လေခင်းလေးတွေမှာဝင်ပေးလို့ရှိရင်ဘာကောင်းသွားမလဲဆိုတော့ကျွန်တော်ရေရလေးအစ်စ်လို့လုပ်ငန်းကြီးရနေပြီးရေလောင်ကန်လေးရစီကိုထုတ်မသုံးမနဲ့သုံးသွားခြင်းအဖြစ်ရေလောင်ကန်လေးရစီဒီလူရည်ဒီကြလို့ရှိရင်ကျွန်တော်မိရစ်အားနေနိုင်ငံမှာသုံးနေကြမှာအဲ့ဒီကြလို့ရှိရင်မနိုင်မနှင်းဖြစ်ပြီးတော့တနိုင်ငံလုံးမှောင်သွားတာတွေပဲဒီအောင်ဖြစ်တယ်အဲ့လိုအခြေမျိုးအတွက်သူကဒီခံထားလို့ရတာပဲဒါကတော့ကျွန်တော်ကအတားပြအားနဲ့ကိစ္စတွေကျွန်တော်ချိန်ဖို့ပြီးတော့ပြောတာ
ဆိုင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဦးမော်သာထွေးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော်
တခင်မျိုးသက်စီစီတိဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညမှာအစ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုစနေမနေ့ခင်းနိုင်မှာနားဆင်နိုင်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။အခုမနက်ဖက်ထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့ကိုချော့ချော့သိန်းကပြောပြပေးပါဦးမယ်ရှင
်။အမေရိကန်ပြည်တော်စုကနေ့စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံစီးရင်နဲ့ဆက်ထည့်ထားပါတယ်။1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံပါဝင်နိုင်ငံတချို့မှာဘာသာရေးလွတ်လပ်ခွင့်ကိုစနစ်တကျချိုးဖောက်နေတဲ့ဆက်ပြီးချိုးဖောက်တာတွေကိုလည်းလက်ပိုက်ကြည့်နေတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံကလူ့ခွင့်ရေးချိုးဖောက်သူတွေပေါ်အရေးယူပိုင်ခွင့်ရှိတဲ့ Global Magnitsky ဥပဒေနဲ့ဒီလာထဲမှာလူပုဂ္ဂိုလ်68ယောက်နဲ့နိုင်ငံ9နိုင်ငံကိုအာဂိလိုက်စားမှုလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့အရေးယူခဲ့တာကိုလည်းအမေရိကန်နိုင်ငံဈေးဌာနကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာတည်ငြိမ်နေပေမဲ့ရခိုင်ပြည်နယ်အရေးအပါဝင်ပြည်တွင်းပြည်ပမှာရင်ဆိုင်ရမယ့်အခြေအနေတွေရှိနေဆဲဖြစ်တဲ့အကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရောင်းမှုဝင်အဖွဲ့ IMF ကပြောပါတယ်။တိုင်းပြည်လူဦးရေနဲ့မဟာဗျူဟာကျတဲ့ရင်းနှီးနေထားရရေရှည်စည်းပွားရဲ့အလားအလာအားကောင်းနေပေမဲ့မျောလင့်ထားတာတဲ့တိုးတက်မှုတွေအားနည်းနိုင်တယ်လို့ IMF ကိုယ်စားလှယ်ဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်အဆုံးသတ်ဖြင့်ကြာသပတေးနေ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။2020ပြည့်နှစ်ဖေဖော်ဝါရီလ4ရက်နေ့ကွန်ကရက်လွှတ်တော်မှာနိုင်ငံတော်အခြေကျမိန့်ခွန်းပြောဖို့အောက်လွှတ်တော်အကူထနန်စီပလိုစီကဖိတ်ကြားတာကိုသမ္မတဒေါ်နယ်ထရမ့်ကလက်ခံထားတယ်လို့သမ္မတအင်ဂျီတော်ကတောက်ကြနေမှာပြောပါတယ်။လွှတ်တော်ညပေါင်းကွန်ကရက်တွင်2020ပြည့်နှစ်ဖေဖော်ဝါရီလ4ရက်အင်္ဂါနေ့၌သမ္မတအနေဖြင့်နိုင်ငံတော်အခြေကျမိန့်ခွန်းပြောကြားရန်မိမိတို့ရဲ့အခြေခံဥပဒေကိုလေးစားသမှုပြုသည့်သဘောထားဖြင့်ဖိတ်ကြားပါသည်လို့ Mrs. Pelosi ကသမ္မတဆီပို့တဲ့စာထဲမှာရေးထားပါတယ်။အိန္ဒိယနိုင်ငံမှာမကြာသေးခင်ကပြဋ္ဌာန်းလိုက်တဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေအပေါ်ကောက်ကွက်ဆန္ဒပြပွဲတွေကိုရဲတပ်ဖွဲ့ကပြစ်ခတ်နေတဲ့အကြောင်းတေဆုံးသူ14ယောက်ရှိသွားပြီဖြစ်ပြီးဖမ်းဆီးခံထားရသူ4000ကျော်ရှိပါပြီခင်ဗျာ။
စနေနေ့မနက်ခင်းထိတ်တဲရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။အခုမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအသက်ဖက်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါရရှင်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအတွက်ကိုရောစိတ်ပါရှင်လန်းချမ်းမြေတဲ့နေ့ဖြစ်ပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.